Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2025ခုနှစ် January လ4ရက်စနေနေ့ညပဲ Radio ရုပ်သံစီစဉ်တဲ့ Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်ပါပြီ။ကျွန်တော်တို့ရဲ့အတန်နဲ့စီစဉ်တဲ့ line meter 19.25 32နဲ့ line meter 190တို့ကနေဖိုင်းယူလာတော်တာစီနိုင်တယ်လို့ VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတပြိုင်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့ညပဲအတန်နဲ့စီစဉ်တဲ့တာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်ကျွန်မဆုမြတ်ပါမှာ။မြန်မာပြည်သူတွေလွတ်လပ်ရေးအမေရိကန်တသားရဲ့ရည်တည်နေတယ်လို့ဒီမြန်မာလွတ်လပ်ရေးနေ့အထူးအမှတ်ဖြစ်တဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောကြားလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ရွှေစုပ်ဖြိုးကိုဖမ်းဆီးနိုင်ဖို့အတွက်စုံစမ်းစစ်ဆေးရေးမှုတွေဆက်လက်စူးစမ်းနေကြပါတယ်။အမေရိကန်ပြည်ထောင်စုမှကွယ်လွန်သွားတဲ့သမ္မတဟောင်းဂျေမီကာတာရဲ့ဒီ6ရက်ကြာနိုင်ငံတော်စာပနာအခမ်းအနားတွေကိုဒီကနေ့သူ့ရဲ့မွေးရက်ဂျော်ဂျီယာပြည်နယ်မှာစတင်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးသွားမှာဖြစ်ပါတယ်ရှင်။
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တပုတ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်သတင်းပေးပို့ချက်ထဲမှာဆိုလို့ရှိရင
်ဟို6လသမားဆို3လနေပြီးသားဖြစ်ပါမယ်ကျန်ကလာတနည်းအောက်ဖြစ်ပါဒါကျွန်တော်တို့မိကူးမှာအဲ့လိုမျိုးပြောကျွန်တော်ငန်းရတာတနည်းအောက်တွေပဲဆိုလို့နှစ်နှစ်ကြာရလို့ဆိုတနည်းနေပြီးသားဖြစ်ရမယ်3နှစ်ကြာရလို့ဆိုတနည်းကွဲနေတာပါမယ်
ဒီကနေ့ကြာရောက်တဲ့လွတ်လပ်ရေးနေ့မှာနိုင်ငံရေးအကျဉ်းသားတချို့အပါအဝင်အကျဉ်းသား 9,000 ကျော်ကိုခံဝင်နဲ့ပြန်လွှတ်ပေးလိုက်ပါတယ်။မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့ဒုအတန်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြန်ကဘာအာရှနိုင်ငံရေးဥရယာတီနဲ့အနာဂတ်ကဘာသတင်းတွေကတူတာဆတဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တက်ဆက်ပေးပါမယ်။အခုတော့နောက်ဆုံးရသတင်းတွေကိုမဆုမြမွန်နဲ့အတူကျွန်တော်ဇော်မိုးကျော်တို့တင်ပြပေးပါမယ်။
မြန်မာနိုင်ငံမှာဒီမတရားဖမ်းဆီးခံထားရသူအလုံးကိုပြန်လွှတ်ပေးဖို့အတွက်ဒီကနေ့ကြာရောက်တဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။ကိုယ်နာကတ်ကိုကိုယ်တိုင်ပုံဖော်ခွင့်ရှိရမယ့်ဒီလွတ်လပ်တဲ့မြန်မာနိုင်ငံကိုပထမဆုံးအသိအမှတ်ပြုခဲ့တဲ့နိုင်ငံတွေထဲမှာပါခဲ့တဲ့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာပြည်သူတွေဘက်ကရက်တီထောက်ခံမှုကိုထပ်လောင်းအတည်ပြုကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဒီလွတ်လပ်ရေးနေ့အထိမ်းအမှတ်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီမိုကရေစီလူ့အခွင့်အရေးတည်ငြိမ်အေးချမ်းမှုနဲ့စီးပွားရေးတာယာဝါပြောမှုတွေကိုခံစားနိုင်ကြဖို့ကြိုးပမ်းမှုတွေမှာအမေရိကန်ကမြန်မာပြည်သူတွေနဲ့တသားတည်းရပ်တည်နေတယ်လို့ထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်။အားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်သွားနိုင်ရေးကိုထောက်ခံအားပေးနေကြောင်းနဲ့စစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေကိုရပ်ဖို့တခါဒီမတရားဥပဒေမဲ့ဖမ်းဆီးထားသူတွေအားလုံးကိုပြန်လွှတ်ပေးဖို့အတွက်အမေရိကန်ကတောင်းဆိုပါတယ်။လူသားချင်းစာနာတဲ့အကူအညီတွေပေးခွင့်ပြုဖို့ကိုလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးရဲ့ထုတ်ပြန်ချက်ထဲမှာတောင်းဆိုထားပါတယ်။ဩစတြေးလျနိုင်ငံကလည်းပုံပေါ်ကောင်းပေါ်တဲ့အနာဂတ်အတွက်ကြိုးပမ်းနေတဲ့မြန်မာပြည်သူတွေအပေါ်ဆက်လက်ထောက်ခံနေတယ်လို့ဒီလွတ်လပ်ရေးနေ့အထိမ်းအမှတ်ထုတ်ပြန်ချက်မှာပြောထားပါတယ်။1948ခုနှစ်မှာမြန်မာနိုင်ငံလွတ်လပ်ရေးရခဲ့ပြီမဲ့ဒီကနေ့အထိမြန်မာပြည်သူတွေဟာဒီမိုကရေစီလွတ်လပ်မှုနဲ့တရားမျှတမှုတွေအတွက်ဆက်လက်ကြိုးပမ်းနေကြရဆဲဖြစ်တယ်လို့ဩစတြေးလျနိုင်ငံရဲ့မြန်မာနိုင်ငံလွတ်လပ်ရေးနေ့အထိမ်းအမှတ်ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံကသမ္မတလုံခြုံရေးအထူးတပ်ဖွဲ့တွေအနေနဲ့သမ္မတယွန်ဆုရိုးကိုဖမ်းဖို့ထုတ်ထားတဲ့ဖမ်းဝရမ်းအမိန့်အတိုင်းလိုက်နာအောင်အမိန့်ပေးပါလို့ယာယီသမ္မတကိုစုံစမ်းစစ်ဆေးမှုတွေကဒီကနေ့တောင်းဆိုလိုက်ပါတယ်။ယာရုကနေယာယီဖယ်ရှားခံထားရတဲ့ယွန်ဆုရိုးကိုသမ္မတအိမ်တော်မှာကြာတာပြည်နှစ်ကတွားရောက်ဖမ်းဆီးဖို့ကြိုးစားခဲ့ရမှာသမ္မတလုံခြုံရေးတပ်ဖွဲ့တွေကတားဆီးခဲ့တဲ့အတွက်စုံစမ်းစစ်ဆေးမှုတွေနဲ့6နာရီလောက်အခြေတင်ဖြစ်ခဲ့ပြီးမဖမ်းနိုင်ခဲ့ပါဘူး။တောက်ကြံတွေကလည်းနောက်ထပ်တစ်ကြိမ်စူးစမ်းခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။စစ်သားနဲ့သမ္မတလုံခြုံရေးအထူးတပ်ဖွဲ့ဝင်200လောက်ကတားဆီးပိတ်ဆို့ထားတယ်လို့အာဂရိလိုက်စားမှုစုံစမ်းရေးဌာနစုံစမ်းရေးမှုတွေကပြောဆိုပါရတယ်။သမ္မတအိမ်တော်ရှိမှလည်းသမ္မတကိုထောက်ခံသူလူအုပ်ကြီးနဲ့ရဲတွေကြားရုံးဝန်ဆံခတ်ဖြစ်ခဲ့ပါတယ်။2024ခုနှစ်ဒီဇင်ဘာလ3ရက်နေ့ကစစ်အုပ်ချုပ်ရေးကြီးညာခဲ့တဲ့ယွန်ဆုရိုးဟာသမ္မတအနေနဲ့အာဏာအလွဲသုံးစားလုပ်တဲ့နိုင်ငံစုပူအောင်ကြောက်အောင်လုပ်တဲ့ဆိုပြီးစုံစမ်းစစ်ဆေးဖို့အတွက်ယွန်ဆုရိုးကိုလာရောက်ဖမ်းဆီးတာဖြစ်ပါတယ်။ဒါကိုသူကအဖမ်းမခံခဲ့တာဖြစ်ပါတယ်။အခုလိုချိန်နေပါပဲ။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာတောင်ကိုရီးယားကိုဒီရက်ပိုင်းသွားရောက်မှာဖြစ်ပြီးတနင်္လာနေ့မှာတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံဖို့ရှိပါတယ်။ဘလင်ကင်ဟာအစိုးရတက်တမ်းမကုံဆုံးပြီးနောက်ဆုံးခီးစဉ်ဖြစ်တောင်ကိုရီးယားအပါအဝင်ဂျပန်ပြင်သစ်စတဲ့နိုင်ငံတွေကိုခီးလဲလှယ်မှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဝန်ကြီးဘလင်ကင်ဟာတောင်ကိုရီးယားအမေရိကန်မဟာမိတ်နိုင်ငံဆက်ဆံရေးတောင်ကိုရီးယားဂျပန်အမေရိကန်ပူးပေါင်းဆောင်ရွက်ရေးနဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုအခြေအနေတွေကိုဆွေးနွေးမယ်လို့မျှော်လင့်ရကြောင်းတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနကလည်းပြောဆိုထားပါတယ်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုက်ဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ30 kHz 9963ညတို့အပြင်စနေတနင်္ဂနွေနေ့မှာလိုက်လံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဇန်နဝါရီလ4ရက်မြန်မာလွတ်လပ်ရေးနေ့ဒီစနေနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်တုန်းကလိန်ဖြောပြေးမယ်ကိုငွေပေးနှုတ်ပိတ်ခဲ့တာနဲ့ဆိုင်တဲ့အမှုအတွေ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုဇန်နဝါရီလ10ရက်နေ့မှာပြစ်ဒဏ်ချမှတ်မယ်လို့နယူးယောက်မြို့တရားသူကြီးကရက်သတ်မှတ်လိုက်ပါတယ်။သမ္မတကြမ်းကြိမ်ပွဲလုပ်ဖို့10ရက်အလိုမှာပြစ်ဒဏ်ချမှာဖြစ်ပေမဲ့ထောင်ဒဏ်ချမှာမဟုတ်တယ်လို့ငွေဒဏ်လည်းရိုက်မှာမဟုတ်ဘူးလို့တရားသူကြီးဟွမ်မာချန်ကတောက်ချာနေကထုတ်ပြန်တဲ့ဆုံးဖြတ်ချက်မှာအရေးအမွေပြောကြားထားပါတယ်။ဒါပေမဲ့ရွေးကောက်ခံသမ္မတထရမ့်ဇန်နဝါရီ20မှာသမ္မတတာဝန်လွှဲယူတဲ့အခါမှာပြစ်မှုကျူးလွန်ခဲ့သူပထမဆုံးသမ္မတအနေနဲ့မှတ်တမ်းဝင်သွားမှာဖြစ်ပါတယ်။ပြစ်ဒဏ်ချမဲ့ဆယ်ရက်နေကြရင်တရားရုံးကိုလူကိုယ်တိုင်ဖြစ်စီအွန်လိုင်းကနေဖြစ်စီလာဖို့အတွက်တရားသူကြီးကထရမ့်ကိုဆင့်ခေါ်ထားပေမဲ့သူ့ရဲ့ရှေ့နေတွေအနေနဲ့အဲ့ဒီနေ့မှဒီပြစ်ဒဏ်မချနိုင်အောင်လို့အယူခံဝင်မယ်လို့ခန့်မှန်းရပါတယ်။သူ့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့မှတ်တမ်းတွေကိုလိမ်ညာပြသခဲ့တယ်ဆိုတော့အမှုပေါင်း34မှုအတွက်ထရမ့်မှာအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ထားပြီးတော့ဇန်နဝါရီ10ရက်မှာပြစ်ဒဏ်ချတော့မှာဖြစ်ပါတယ်။အပြစ်ရှိတဲ့မှုတွေထဲမှာဒီလိန်ဖြောပြေးရေးမယ် Stormy Daniels ကိုနှုတ်ပိတ်ခငွေပေးခဲ့တာကိုဖုံးကွယ်မှုလဲပါပါတယ် Trump ကတော့ဒီဆွတ်ဆွဲချက်တွေဟာမှားယွင်းလှုပ်ကြံမှာဖြစ်ပြီးတော့သူ့အနေနဲ့အမှားမလုပ်ခဲ့ဘူးလို့ပြောကြားထားပါတယ်ရှင
် American ပြည်ထောင်စုမှာဒီဇင်ဘာလ29ရက်ကကွယ်လွန်သွားတဲ့သမ္မတဟောင်း Jimmy Carter ရဲ့6ရက်ကြာနိုင်ငံတော်ဇာပနအခမ်းအနားကိုဒီကနေ့စတင်ကျင်းပမှာဖြစ်ပါတယ်သူရဲ့မွေးရဖြစ်တဲ့ Georgia ပြည်နယ် Plains မြို့မှာဇာပနာအခမ်းအနားကိုစတင်မှာဖြစ်ပြီးသူ့မြို့သူမြို့သားတွေဂါရဝပြုနိုင်ဖို့သူ့ရဲ့အလောင်းကိုလက်မြို့ထဲမှာလှည့်လည်မှာဖြစ်ပါတယ်။အဲ့ဒီနောက်သူပြည်သူလွတ်သူပြည်နယ်အထက်လွတ်တော်တာဝန်ပြည်နယ်အုပ်ချုပ်ရေးမှူးတာဝန်တွေထမ်းဆောင်ခဲ့တဲ့ Georgia ပြည်နယ်မြို့တော် Atlanta ကိုသူ့ရဲ့ရုပ်လောင်းကိုတင်ဆောင်သွားမှာဖြစ်ပါတယ်။အဲ့ဒီမှာခေတ္တငြိမ်သက်ဂါရဝပြုတဲ့အခမ်းအနားကိုလုပ်ပြင်းတော့ရုပ်လောင်းကို Carter Presidential Center ကိုတည်ယူသွားမှာဖြစ်ပါတယ်။သမ္မတတာဝန်ထမ်းဆောင်ပြီးနောက်တည်ထောင်ခဲ့တဲ့ Carter Presidential Center ဟာကမ္ဘာတဝန်းငြိမ်းချမ်းရေးလုပ်ငန်းတွေ Democracy အသွင်ကူးပြောင်းရေးလုပ်ငန်းတွေပရာဟိတလုပ်ငန်းတွေကိုကူညီဆောင်ရွက်ပေးခဲ့တဲ့အဖွဲ့အစည်းဖြစ်ပါတယ်။ကာတာစင်တာမှာသမ္မတဟောင်းကာတာရဲ့အလောင်းကိုဒီကနေ့စနေနေ့ည9နာရီကနေညနေ6နာရီအထိထားရှိမှာဖြစ်တဲ့အတွက်ပြည်သူတွေသွားရောက်နှုတ်ဆက်ကာရဝပြုနိုင်မှာဖြစ်ပါတယ်။အင်္ဂါနေ့ကြာရင်တော့ဝါရှင်တန်မြို့တော်ကအမေရိကန်ရေတပ်အောက်မေ့ပွဲအခမ်းအနားမှာဇာပနာခမ်းမသူ့ရဲ့လုပ်လောင်းကိုအထူးလေရင်နဲ့တင်ဆောင်မှာဖြစ်ပါတယ်။အဲ့ဒီအခမ်းအနားကနေသမ္မတဟောင်းကာတာရဲ့လုပ်လောင်းကိုမြင်းလဲနဲ့တင်ဆောင်ပြီးအမေရိကန်လွှတ်တော်အစအဦးစီကိုတင်ဆောင်သွားမှာဖြစ်ပါတယ်။လွတ်တော်အစအဦးထဲမှာသူ့ရဲ့ရုပ်အလောင်းကိုဂျာတာပရင်းနေအထိအများပြည်သူကာရဝါပြုဖို့တားရှိမှာဖြစ်ပါတယ်။ဂျာတာပရင်းနေမှာတော့ National Cathedral ဘုရားရှိခိုးကျောင်းမှာနိုင်ငံတော်ဇာပနာဝိပုဝဲအခမ်းအနားကိုကျင်းပမှာဖြစ်ပါတယ်။ဒီအခမ်းအနားကိုသမ္မတဂျိုးဘိုင်ဒင်နဲ့အတူသက်ရှိထင်ရှားရှိနေကြတဲ့အမေရိကန်သမ္မတဟောင်းနေအားလုံးတက်ရောက်ကြမှာဖြစ်ပါတယ်။တဲ့ရင်တွေကိုမဆုမြတ်မွန်နဲ့အတူတင်ပြခဲ့တာပါ VO ရဲ့စနေနေ့ညဘက်အတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကာလတွေမတင်ဆက်မီသတင်းပေးပို့ချက်တပုတ်ကိုဦးစွာတင်ပြပါမယ်ဒီနေ့ကြာရောက်တဲ့89ချိန်မြောက်လွတ်လပ်ရေးနေ့အထင်အမှတ်နဲ့နိုင်ငံတော်မှာပြည်ထောင်ချခံနေရတဲ့အချင်းသူအချင်းသားစုစုပေါင်း9864ယောက်ကိုစစ်ကောင်စီကဝန်ခံတဲ့ပြည်ထောင်လူငယ်ခွင့်ပြုလိုက်ပါတယ်ပြန်လွတ်လာသူတွေထဲမှာဆရာနာတင်ပြီးနောက်ပိုင်းဖမ်းဆီးခံခဲ့ရတဲ့ကချင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဒေါက်တာခက်အောင်နဲ့တခြားနိုင်ငံရေးအကျဉ်းသားတွေအ ਨੇ အကျဉ်းသားပါတယ်လို့နိုင်ငံရေးအကျဉ်းသားအရေးဆောင်ရနေသူတွေကပြောပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မတ်စုမွန်ကပြောပြမှာပ
ါမြန်မာနိုင်ငံတဝန်းအကျဉ်းတောင်အချုပ်ထောင်နဲ့အကျဉ်းစခန်းအသီးသီးမှာပြစ်ဒဏ်ကျနေတဲ့အကျဉ်းသူအကျဉ်းသား9864ဦးကိုစစ်ကောင်စီကဒီကနေ့ပြစ်ဒဏ်လွင်ငင်းခွင့်ပြုလိုက်ပါတယ်။နောက်တစ်ကြိမ်ပြစ်မှုကျူးလို့ရင်အရင်ပြစ်ဒဏ်နဲ့ပေါင်းပြီးတော့ကြာခံရမယ်ဆိုတဲ့သတ်မှတ်ချက်နဲ့ပြန်လွတ်ပေးခဲ့တာဖြစ်ပါတယ်။တသက်တကျွန်းပြစ်ဒဏ်ခံနေရသူ144ယောက်ကိုလည်းတသက်တကျွန်းပြစ်ဒဏ်ကနေပြစ်ဒဏ်15နှစ်ကိုလျှော့ပေါက်ပေးခဲ့ပါတယ်။အခုလိုပြစ်ဒဏ်လျှော့ပေါက်လွတ်ပေးလိုက်တဲ့သူတွေထဲမှာအမှု9မှုနဲ့ထောင်ကျနေသူတွေတော့မပါဘူးလို့စစ်ကောင်စီပြောခွင့်ရဘိုးချုပ်ဇော်မင်းထွန်းကသတင်းမီဒီယာတွေကိုအခုလိုပြောပါတယ်
ပြစ်ဒဏ်လူငယ်တတ်တာကွင့် နှစ်ခုမှာပထမတစ်ခုကတော့2025ဇန်နဝါရီလ4ရက်နေ့မတိုင်မီမှာလူသတ်မှုမတိမ်မှုပောက်ကွဲစေတတ်သောဝတ္ထုပစ္စည်းများဥပဒေအတရားအသင်းအဲ့ဥပဒေလက်နက်ဥပဒေဘူးရစ်စေးဥပဒေသဘောပိစီမံခံခွဲမှုဥပဒေအကြမ်းဖက်တိုက်ခိုက်ရေးဥပဒေအခရီးလိုက်စားမှုတိုက်ခိုက်ရေးဥပဒေအဲ့ဥပဒေခုနှစ်ခုနဲ့တရားစွဲခံထားတဲ့သူတွေမှာအပကျန်တာတွေနဲ့ပြစ်ဒဏ်ကြခံနေတဲ့သူတွေကိုပြစ်ဒဏ်ရဲ့6ပုံတစ်ပုံလူငင်းသက်သာခွင့်ပေးခဲ့ပါတယ
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးခံခဲ့ရပြီးတော့နှစ်ရှည်ထောင်ဒဏ်တွေချခံထားရတဲ့ဒေါအောင်ဆန်းစုကြည် NND သမ္မတဦးဝင်းမြင့်တို့ကိုလွှတ်ပေးမပေးဆိုတာကိုတော့သူကထည့်ပြောမသွားခဲ့ပါဘူး။ဒါပေမဲ့အာဂရိလိုက်စားမှုဥပဒေအပါအဝင်ပြစ်ဒဏ်9မျိုးနဲ့ကျနေတဲ့သူတွေမပါဘူးလို့ပဲပြောသွားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရောဦးဝင်းမြင့်ကိုပါအဓိကကအာဂရိလိုက်စားမှုတွေနဲ့စစ်ကောင်စီကထောင်ချထားတာဖြစ်ပါတယ်။2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးခံခဲ့ရတဲ့ကချင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဒေါက်တာခတ်အောင်ကိုတော့ကချင်ပြည်နယ်မြစ်ကြီးနားအကျဉ်းထောင်ကနေပြန်လွှတ်ပေးလိုက်ပါတယ်။သူကိုအာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေတဘာဝဘေးရန်ရဲ့စီမံခန့်ခွဲရေးဥပဒေရာဇသက်ကြီးပုံမှ905ခါခွေမတရားသိအဥပဒေစတာတွေနဲ့သူ့ကိုစစ်ကောင်စီက2022ခုနှစ်မှာထောင်ဒဏ်12နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။ရန်ကုန်မြို့ကနမ်မယ်ဇိုးနဲ့ကြော်ကြားတဲ့အင်းစိန်ထောင်ကနေလူငယ်တက်သားခွင်းနဲ့ဒီကနေ့1200ကျော်ပြန်ပြီးတော့လွတ်ခဲ့ပါတယ်။အများစုကတော့လွတ်ရနီးနေတဲ့သူတွေနဲ့ထောင်ဒဏ်တစ်နှစ်လောက်ပဲကျန်တော့တဲ့သူတွေဖြစ်ပါတယ်လို့ပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားတဦးက VOA မြန်မာပိုင်းကိုပြောပါတယ်။အင်းစိန်ထောင်ထဲမှာနိုင်ငံရေးအကျဉ်းသားတွေအပေါ်ဖိနှိပ်နေတဲ့အခြေအနေကိုရစ်ကြုံရတာကိုလည်းသူကပြောပြပါတယ်။
အခုလွတ်တဲ့စည်းကမ်းကတော့ဟို6လသမားဆိုပြီး3လနေပြီးသားဖြစ်ပါမယ်။ကျန်ကလာတစ်နှစ်အောက်ဖြစ်ပါ။ဒါကျွန်တော်တို့မိကူးမှအဲ့လိုမျိုးပြောတာ။ကျွန်တော်9ရက်လောက်။တစ်နှစ်အောက်တွေပဲရွေးလို့။တစ်နှစ်ကြာရလို့ဆိုတစ်နှစ်နေပြီးသားဖြစ်ရမယ်။3နှစ်ကြာရလို့ဆိုတစ်နှစ်ခွဲနေထားမယ်။ဆက်သူ့ရဲ့ကျန်ကလာတစ်နှစ်အောက်ဖြစ်ပါမယ်။အဲ့လိုမျိုးတွေပြောတာ။တစ်နှစ်ဘယ်လိုရှိလဲဆိုတော့ထောင်လောက်ထောင်တိုင်းပေါ့။ဒီဖြစ်တဲ့ကတော့ရှိတယ်။အဓိကကတော့ဆူတော်တော့ကျွန်တော်တို့စာတွေပါပို့လို့ရတာမရှိဘူး။ပြီးတော့ဒီကျွန်တော်တို့တော့တွေ့ကြုံရဆိုပြီးတော့ဟိုအပေါ်ဆောင်တွေကတော့နိုင်ငံရေးသမားတွေကိုကြီးနေကြတယ်ဆိုရှိတယ်။ကိုယ်ရင်ပြောတယ်။ဒီတန်တဲ့ကိစ္စကတော့တောင်းရပူကြီးတက်တာပြီးအပေါ်ဆောင်တွေမှာနိုင်ငံရေးသမားတွေစုဝေးလို့မရတာလေ။ဘူးလည်းလည်းပြောလို့မရတာအဲ့လိုမျိုးရှိတယ်။သုံးနှစ်မှာဆိုတော့တစ်နှစ်နဲ့10လောက်များတယ်။ဘိုက်ကန်ချေရအများကြီးလောက်တာလေ။သူတို့ပြောထားဆိုတာကရှိတော့ကျွန်တော်900နဲ့ဆိုရင်ထက်တယ်။
အင်းစိန်ထောင်ကနေဒီကနေ့ပြန်လွတ်လာသူအချင်းသူ200လောက်ထဲမှာတော့လူသိများတဲ့တရုတ်ဆောင်တင်စာဝင့်ကျော်လည်းပြန်လွတ်လာပါတယ်။2022ခုနှစ်ဩဂုတ်လတုန်းကတရုတ်ဆောင်တင်စာဝင့်ကျော်နဲ့မော်ဒန်နမ်းမွေဆန်ကိုကာယအိန္ဒြေပြတ်ပြားစေတဲ့အဖို့အချွတ်ဓာတ်ပုံတွေနဲ့ဗီဒီယိုကိုလူမှုကွန်ရက်မှာအခါချင်းငွေယူပြီးတော့ဖြန့်ဝေတယ်ဆိုတဲ့ဆွဆွဲချက်နဲ့အီလက်ထရောနစ်ပုံမှန်33ကာဂျီနဲ့တရားစွဲဆိုခဲ့ပြီးတော့2022ခုနှစ်ဒီဇင်ဘာမှာတင်စာဝင့်ကျော်ကိုထောင်နဲ့9နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။ထောင်နဲ့9နှစ်ချမှတ်ခံထားရသူနမ်းမွေဆန်ပြန်ပြီးတော့လွတ်လာတာကိုတော့ဒီကနေ့ညနေပိုင်းအထိမတွေ့ရသေးပါဘူး။စစ်တပ်အာဏာသိမ်းပြီးတဲ့နောက်နိုင်ငံရေးအမှုတွေနဲ့ဖမ်းဆီးထောင်ချခံထားရသူတောင်းတဲ့ချီရှိနေပေမဲ့ဒီကနေ့စနေနေ့ညနေပိုင်းအထိပြန်လွတ်မြောက်လာသူတွေထဲမှာနိုင်ငံရေးအကျဉ်းသားအနည်းငယ်ပဲပါဝင်ပါတယ်လို့နိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ရဲ့ဦးဆောင်ကော်မတီဝင်ဦးတိုက်ထွန်းဦးကအခုလိုထောက်ပြပါတယ်
နိုင်ကျင်းပုံမှန်ရတယောက်လွတ်လာရင်တော့အဲ့ဒီတယောက်အတွက်တော့ကျွန်တော်တို့ဝန်တာခုံယူမိရပေါ့နော်ဒါပေမဲ့လည်းကျန်ရှိနေတဲ့နိုင်ကျင်းတွေကဒါတောင်းတဲ့ချီပီရှိရဖြစ်တဲ့အတွက်တော့နိုင်ငံကြီးနာအလုံးလုံးမြောက်ကြီးထီရောကျွန်တော်တို့တွေအားလုံးဒါမိဘပြည်သူတွေရောပေါ့နော်ကျွန်တော်တို့အားလုံးတော့အတူယုံကြရမယ်လို့ကျွန်တော်ပြောချင်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့မှာသတင်းစကားရှိပါတယ်မင်းအောင်နိုင်ပြည်ရဲ့လွတ်ငင်းဟာနိုင်ငံကြီးနာအလုံးပါလာဖို့ဆိုတာလုံးဝမဖြစ်နိုင်ဘူးပေါ့နော်ဘယ်ကလာမှာမဆိုတော့နိုင်ငံကြီးနာအလုံးလုံးမြောက်ရေးအတွက်ကတော့ကျွန်တော်တို့ပြည်သူလူထုရဲ့ဒါလူထုတော်လှန်ရေးပေါ့နော်ပြည်သူရေးတော်ပုံပေါ်မှာအများကြီးမူတည်ပါတယ်အလုံးကလည်းဒီရေးတော်ပေါ်အောင်ပြီးကျွန်တော်ပြည်သူတွေအလုံးပေါ့နော်လာရောက်ပြီးမှထောင်တကားတွေတူတူရိုက်ချိုးဖွင့်ပြီးကျွန်တော်တို့တပြေကန်းတဲ့ဂျူမန်နီကိုပဲမျှော်လင့်နေကြတာဖြစ်ပါတယ်အားကြောင့်မို့ကျွန်တော်တို့အနေနဲ့တော့လွတ်လာတဲ့လူတွေအတွက်လည်းဝမ်းတာလို့ချမ်းရှိနေတဲ့လူတွေအတွက်လည်းအကောင်းဆုံးကျွန်တော်မိဘပြည်သူအလုံးအနေနဲ့ဝိုင်းဝန်းကြိုးစားဆောင်ရွက်ပေးကြဖို့ပေါ့နော်အမြဲအထင်အောင်လေးကိုအောင်ဆိုင်ပေးကြဖို့ပေါ့ဒါကိုပဲကျွန်တော်ကတော့အဓိကမေတ္တာရက်ခံခြင်းနဲ့ပေါ့နော်
2021ခုနှစ်အာဏာသိမ်းလိုက်တဲ့အချိန်ကနေစလို့2025ခုနှစ်ဇန်နဝါရီလ3ရက်နေ့အထိစည်ရင်းပြုစုထားမှုအရာကတော့စစ်တပ်အာဏာသိမ်းတာကိုဆန့်ကျင်လို့အကျဉ်းတောင်အသီးသီးမှာနိုင်ငံရေးအကျဉ်းသား3000နီးပါးဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPB ကပြောထားပါတယ်။ဒီကနေ့ကြာရောက်တဲ့လွတ်လပ်ရေးနေ့အထိမ်းမှတ်စစ်ကောင်စီရဲ့ပြစ်ဒဏ်လူငင်းခွင့်ပြုလိုက်တဲ့သူတွေထဲမှာတော့နိုင်ငံခြားသားက180ပါဝင်ပါတယ်။အများစုကတော့တာချီလေးမှာလောင်ကစားမှုနဲ့ဖမ်းဆီးခံထားရတဲ့ထိုင်းလူမျိုးအများစုဖြစ်ပါတယ်။မြန်မာရေပိုင်နဲ့မှာငါးဖမ်းနဲ့ငါးဖမ်းတင်မောကအင်ဒိုနီးရှားတွေဖြစ်တယ်လို့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်။2024ခုနှစ်ဒီဇင်ဘာလတုန်းကမြန်မာရေပိုင်နဲ့ထဲမှာရေတပ်ကနေဖမ်းဆီးခဲ့တဲ့ထိုင်းငါးဖမ်းသမား၄ယောက်ပါမပါဆိုတာကိုတော့သူကပြောမသွားခဲ့ပါဘူးရှင်။
လွတ်လပ်ရေးနဲ့အကျဉ်းသားတွေပြန်လွတ်ပေးတဲ့သတင်းပေးပို့ချက်ကိုမဆုမွန်ပြောသားတာပါအခုတော့အပတ်စဉ်ကဏ္ဍတွေစတင်ထုတ်လွှင့်ပါတော့မယ်ပထမအဆုံးတို့အတန်းအစီအစဉ်ဖြစ်ပါတယ်မြမနိုင်ငံအလန့်အာဓမစစ်သားစုဆောင်းနေတဲ့စစ်ကောင်စီဟာကိုလက်မတန်ဆွမ်းသူတွေစိတ်ချမ်းမာရေးချိုးတဲ့သူတွေကိုပါစစ်သားအဖြစ်စုဆောင်းနေတဲ့အကြောင်း Frontier မြန်မာရဲ့တို့အတန်းအစီအစဉ်မှာကိုယ်တိုင်တွေ့ကြုံသူတွေပြောပြထားတာကိုပြန်လည်ထုတ်လွှင့်လိုက်ပါတယ်
ဖမ်းသွားရင်တော့မသိဘူးဖမ်းသွားပြီးတော့နှစ်နာရီလောက်ကြာပြီဒါပေမဲ့သူကသွေးပါဆစ်ထောက်ပြီးတော့သူပြောရဆိုတာကြီးတော့တခြားကြတော့သူစူပါခေါ်ပြီးတော့
ဒီစစ်သားနှစ်ယောက်ပါတာကြတော့ကျွန်တော်တို့အင်းနဲ့လုပြီးတော့ကျွန်တော်တို့ဒီရေထဲကိုခြောက်ခဲ့တယ်မနော်တိုက်ပြီးတော့
ဒီအမျိုးသားနှစ်ယောက်ကအတင်းအာရမတပ်သားစုဆောင်ခံရတဲ့ရာပေါင်းများစွာသောသူတွေတဲကနှစ်ယောက်ပါစစ်ကောင်စီဟာစစ်တိုက်ဖို့အတွက်စိတ်ပိုင်းရောရုပ်ပိုင်းဆိုင်ရာရောအဆင်မပြေတဲ့သူတွေကိုလည်းတတားစုဆောင်နေတယ်လို့သူတို့ကအခိုင်အမာပြောကြပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတော်ဝန်ကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် Pocket အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Foundation Hero Day ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့အလွတ်တန်သတင်းထောက်ကရေးသားထားပြီးဒို့အတန်အဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားပါမယ်ဆောင်မာတွင်လုံခြုံရေးအခြေအနေတွေကြောင့်နမေတွေကိုပြောင်းလဲအသုံးပြုထားပါတယ
်ဘတ်ပေါ်နေတောင်းတော့ဘတ်ပေါ်နေပြရတယ်ဘတ်ပေါ်နေပြရတာဆိုတော့ဘယ်တော့တောင်းနေဦးနဲ့ဆိုင်ကတောင်းတောင်းထပ်ပြီးပေးမှတောင်းရပြီးတော့ထိုင်ရုံပုံမှန်ထိုင်ခိုင်းတယ်ထိုင်ခိုင်းပြီးတော့ဖုံးလေးကိုဆစ်တယ်ဖုံးလေးကိုဆစ်ပြီးတော့ဖုံးထဲမှာလည်းဘာမှမတွေ့ရဟာအဲ့ဒါညာတော့ပြန်မလွတ်ပဲနဲ့ခမ်းမရမှာချိန်မဲ့တရင်90ဖုံးပို့ရတယ်
ပြီးခဲ့တဲ့ဩဂတ်လတည်းမှာအသက်28နှစ်အရွယ်ကိုအောင်ကျော်တယောက်ပဲခူးတိုင်းအတွင်းရောက်ဖဖြစ်သူနဲ့အတူဆိုင်ကယ်စီးလာစဉ်မှာရွှေကျင်မြို့အဝင်ဝကိမ်းမှာစစ်သားတွေကတားဆီးလိုက်ပါတယ်။သူတို့နှစ်ဦးစလုံးဟာဘာအမှားမှမလုပ်ထားပေမဲ့သူတို့ကိုစစ်တပ်ထဲကိုခေါ်ဆောင်သွားခဲ့ပါတယ်။ဖမ်းဆီးခံရချိန်မှာသူတို့ကိုဘာကြောင့်ဖမ်းဆီးသလဲဆိုတာကိုစစ်သားတွေကမမေ့ရသလိုစစ်သားတွေကလည်းဘာရီဆက်လုပ်မယ်ဆိုတာကိုမပြောပြခဲ့ပါဘူ
းအဲ့လိုဖမ်းသွားရင်တော့မသိသေးဘူးဖမ်းသွားပြီးတော့နှစ်နာရီလောက်ကြာတော့တည်ပြီဒါပေမဲ့သူကသွေးလေးပါဆစ်ဖောက်ပြီးတော့သူတို့ပြောရဆိုတာကြီးကြတော့အချိန်ကြာတော့သူတို့စူသွားဖောက်ပြီးတော့တည်ပ
ါစစ်ကောင်စီဟာညီနောင်မဟာမိတ်သုံးဘွဲ့ရဲ့စစ်စင်ရေးအတွင်းလူဝင်အားတွေနဲ့မြို့တော်များကိုလက်လွတ်ဆုံးရှုံးရပြီးတဲ့နောက်2024ခုနှစ်ဖေဖော်ဝါရီလမှာတော့စစ်မှုထမ်းဥပဒေကိုပြန်လည်အသက်သွင်းလိုက်ပါတယ်ဒီဥပဒေအရအသက်18ကနေ35နှစ်အရွယ်အမျိုးသားတွေနဲ့အသက်18နှစ်ကနေ28နှစ်အရွယ်အမျိုးသမီးတွေကိုစစ်မှုထမ်းဖို့ခေါ်ဆောင်ခွင့်ရှိပါတယ်။လူအများအပြားကတော့ရွေးကောက်ခံအစိုးရထံကနေအာဏာကိုတရမဝင်လွှင့်ယူထားတဲ့ဆရာနာရှင်အစိုးရဟာနိုင်ငံသားတွေကိုစစ်မှုထမ်းဖို့အတင်းအကျပ်လုပ်ပိုင်ခွင့်မရှိဘူးလို့အပြင်းထန်ဝေဖန်ကြပါတယ်။လူ့ခွင့်ရေးကြေညာစာတမ်းအပိုက်၁၈မှာဆိုရင်လေလူသားတိုင်းဟာလွတ်လပ်စွာခံယူရတည်နိုင်ခွင့်ရှိပါတယ်။ဒီမိုကရေစီနိုင်ငံတချို့မှာဆိုရင်လေစစ်မှုမထမ်းခြင်းတဲ့သူဟာတခြားလူမှုရေးအလုပ်တွေကိုရွေးချယ်လုပ်ပိုင်ခွင့်ရှိပါတယ်။အစပိုင်းမှာတော့ဒေသအသီးသီးမှာမဲနိုင်တဲ့စနစ်နဲ့လှုံ့ဆော်ခဲ့ပါတယ်။ဒါပေမဲ့လေလူငယ်တွေဟာစစ်မှုထမ်းဥပဒေကြောင့်အစုလိုက်အပြုံလိုက်ရှောင်ပြေးတဲ့အခါမှာတော့အတင်းအဓမ္မစုဆောင်းမှုတွေကမရေမတွက်နိုင်အောင်ပေါ်ပေါက်လာပါတော့တယ်။စစ်ကောင်စီရဲ့ဒီလုပ်ရက်တွေဟာအစင်တန်းနှိမ့်ကြလွန်တယ်လို့တရားလွတ်တော်ရှေ့နေဦးကြည်မြင့်ကခုလိုပြောပါတယ်
။မအားကွာခြားမှုရှိလေဆိုရင်နိုင်ငံသားမှာတော့နိုင်ငံကိုကာကွယ်ဖို့ပြီးပါရန်ပြည်တော်မှုခုခံမှုလုပ်တာလေဒါကပြည်တွင်း ကော့ပြည်သူပြည်သားတွေကိုပြန်ပြီးတော့တိုက်ဖို့လို့တွေခေါ်တာလေပြည်ပရန်အတွက်မဟုတ်သူတို့ကိုသူတို့အုပ်ချုပ်နေတဲ့စစ်ကောင်းဆောင်ကိုကာကွယ်ဖို့တွေခေါ်တာလေအဲ့တော့အဲ့ဒီအဓိပ္ပာယ်ငါကတော့စီနဲ့ရည်လို့ပြောတာပေါ့နော်ပြီးတော့တိုင်းသူပြည်သားတွေကိုကာကွယ်ရမယ်စစ်တပ်ကသူတို့စစ်တပ်ကိုကာကွယ်ဖို့ပြည်သူကိုပြန်သုံးတာပေါ့အမတန်ကိုရုပ်မာအလုံးအစင်တန်းနှိမ့်တယ်ပေါ့
သုံးရက်ကြာဖမ်းဆီးပြီးတဲ့နောက်မှာတော့ကိုအောင်ကျော်အပါအဝင်အမျိုးသား15ဦးကိုရွှေကျင်မြို့အမှတ်59ချင်းမြန်တရင်ကနေဒိုင်ဦးမြို့မှာရှိတဲ့အမှတ်440ချင်းမြန်တရင်စီကိုပို့လိုက်ပါတယ်။အဲ့ဒီမှာတော့လူဦးရေက250ခန့်ရှိတယ်လို့ဆိုပါတယ်။အဲ့ဒီမှာရှိတဲ့လူအကုန်လုံးနှိပတ်ဟာအာရမဆွဲခေါ်ခံရသူတွေဖြစ်နေတာကိုတယောက်နဲ့တယောက်စကားပြောဆိုမေးမြန်းရင်းနဲ့သိခဲ့ရတယ်လို့ကိုအောင်ကျော်ကပြောပြပါတယ်။အဲ့ဒီထဲကတချို့တွေကဆိုရင်တိုက်ပွဲဝင်မှုတောင်မသင့်တော်နေဘူးလို့သူကဆိုပါတယ်
။ဆွဲလိုက်တဲ့မှာတို့ယောဂတွေပါတယ်၊ချိမတန်ပါတယ်၊ကျမကြီးတအားချူထားလို့ပါတယ်။အဲ့လိုပါလို့ပြောချင်းတို့ကစိတ်စစ်တယ်စိတ်စစ်တယ်စိတ်ရကြတယ်ပြန်မလို့ပေးဘူ
း။စစ်ကောင်စီရဲ့သူတို့ကိုယ်တိုင်ထုတ်ပြန်ထားတဲ့စစ်မှုထမ်းဥပဒေထဲမှာအမြဲတမ်းမတန်ဆွမ်းသူတွေနဲ့စိတ်စစ်ရမှာမအောင်မြင်တဲ့သူတွေကိုစစ်မှုထမ်းခွင့်ကနေကင်းလွတ်ခွင့်ပေးထားပါတယ်။ကိုဖြိုးကလည်းအဲ့ဒီအတွေ့အကြုံတွေကိုကြုံတွေ့ခဲ့ရပါတယ်။သူကထိုင်းနိုင်ငံမှာအာဏာမသိငင်တည်းကတရားမဝင်အလို့သမားအဖြစ်လောက်ကင်နေတဲ့သူပါ။ဒါပေမဲ့လည်းဖမ်းခံရပြီးအခုနှစ်ဇူလိုင်လမှာတော့မြန်မာပြည်ကိုပြန်ပို့ခံလိုက်ရပါတယ်။သူပါဝင်ပြန်ပို့ခံရသူတရားကြော်ကိုမြန်မာလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကအိမ်ကိုပြန်ပို့ရမယ်အစားကော့တောင်းမှာရှိတဲ့မိုးလုံလေးလုံအားကစားရုံကိုခေါ်သွားခဲ့ပါတယ်။အဲ့ဒီမှာအသက်18နှစ်နဲ့35နှစ်အရွယ်အမျိုးသားတွေကိုရွေးထုတ်ပြီးကျန်းမာရေးစစ်ဆေးပေးမယ်ဆိုပြီးစစ်တပ်ထဲကိုခေါ်သွားခဲ့ပါတယ်
။အဲဒီမှာစစ်မနှက်တဲ့သူတွေကဆိုတော့သူတို့ကဖမ်းထားတယ်ကြဒီခြေကျိုးတာလို့လက်ကျိုးတာလို့လည်းသူတို့မလွတ်ပေဘူးဒီတိုင်းမဲ့ထားတာ။ဒီစစ်မှုထမ်းရမယ်ဆိုတာကြီးပဲတချို့တလေဆိုရင်ယူနေတယ်ပေါ့နော်ပြောရမယ်စစ်မနှက်တဲ့စစ်တော်မဟုတ်ဘူးပေါ့သူတို့ကယူတာယူနေတာအဲ့ဒီလူတွေလည်းပါတယ်ကြဘာပြောလို့ပြောမှန်းလည်းမသိသူတို့ကလည်းသူတို့လည်းယူနေတာဆိုတော့လေ
ကိုဖြိုးတို့အဖွဲတဲကအမျိုးသား36ယောက်ကိုရွေးထုတ်ပြီးဗိမျိုးကစစ်သားစုဆောင်ရေးစခန်းတစ်ခုကိုပို့ဆောင်လိုက်ပါတယ်
။ကျွန်တော်တို့ထွက်ပြေးတယ်ဆိုရင်ပေါ့နော်ကျွန်တော်တို့ရိုက်ခံရမယ်ပေါ့ရိုက်မယ်သူတို့ညှိပန်းနှိမ့်ဆက်မယ်ပေါ့နော်သူနှိမ့်ဆက်တဲ့ပုံစံတွေကဘယ်လိုပုံစံနှိမ့်ဆက်မလဲဆိုတော့သူတို့လည်းတိတိကျကျမပြောဘူးတော်တော်တော့နားမယ်ပေါ့နော်ကျွန်တော်တို့တချို့ကျွန်တော်တို့ထွက်ပြေးတဲ့သူတွေကိုမြင်ရတဲ့သူတွေပြောတာတော့လမ်းတော့မရှောင်းနိုင်တော့ဘူးတဲ့သူတို့ပြောတယ်ကအဲ့လိုတော့အဲ့ဒီလောက်ထိနှိမ့်ဆက်တယ်လို့ပြောတယ်
ဘိမျိုးမှာလူဦးရေ289ယောက်ပြည့်တဲ့အခါမှာတော့အဲဒီကနေပလောမျိုးမှာရှိတဲ့စစ်တင်နန်းချောင်းကိုစစ်တင်မော့နဲ့ပို့ခံရပါတော့တယ်။ပင်လယ်ကနေချောင်းတစ်ခုကိုတွားရမယ့်အခါသူတို့ကိုငါးဖမ်းလေရီနဲ့တဆင့်ပြန်ပို့ပေးပါတယ်။အဲဒီဆင့်မှာတော့ကိုဖြိုးတို့ကလွမြောက်ဖို့အတွက်ကြိုးစားခဲ့ပါတယ
်။သူကခွဲခွဲပြီးတော့ပို့ပေးတယ်ဗျ။အဲဒီမှာကျွန်တော်နဲ့ခင်တဲ့သူတွေပေါ့နော်ကျွန်တော်လိုက်မေးကြည့်တော့ရောက်30လောက်ရှိမှတင်တယ်ကျွန်တော်တို့လေးပုံပါလေတီတီတီလေးပုံပါသူတို့ခွဲပေးတဲ့အခြေကြတော့ကျွန်တော်နဲ့ခင်တဲ့သူတွေပဲဆိုတော့ကျွန်တော်လိုက်ပြောကြည့်တော့ဗောနော်ဒီလိုထွက်ပြေးချင်တဲ့ဆန္ဒရှိတာဗောဒီစစ်တပ်မှနေချင်တာဗောဘယ်သူမှမနေချင်ကြဘူးဗောနော်သူတို့ကဒီကောင်တွေလက်ထက်ရနေပြီးတော့လွတ်ရင်ရောက်ပြီးဗောထွက်ပြေးမယ်ဗောကျွန်တော်ပြောတော့လက်ခံစားရတယ်ဒါကြောင့်ကျွန်တော်တို့ဒီမျိုးဒီစစ်သားနှစ်ယောက်ပါတာကြတော့ကျွန်တော်တို့တင်းနဲ့လွတ်ပြီးတော့ကျွန်တော်တို့ဒီရေထဲကိုချခဲ့တယ်ဗောနော်တိုက်ပြီးတော့ဒီတင်းနဲ့နဲ့လက်ယူပြီးကျွန်တော်ထွက်ပြေးလာလိုက်တဲ့အတွက်
လေသမားရင်းရဲ့အကူအညီနဲ့ရွာတရွာကိုကန့်ကွက်ပြီးချိန်မှာကျေးရွာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖတွေကသူတို့ကိုဘေးလွရာကိုကူညီပေးခဲ့ပါတယ်။ကိုအောင်ကျော်ကလည်းတပ်ထဲကနေထွက်ပြေးလာနိုင်ခဲ့ပါတယ်။ဒိုင်ဦးချင်းမြန်တရင်ကိုရောက်ရှိပြီးတဲ့နောက်တပ်သားတစ်တွေဟာအချိန်နဲ့ဖုံးသုံးပြုခွင့်ရပါတယ်။အဲဒီချိန်မှာတော်လန်ရင်တပ်ဖွဲ့ဝင်တွေနဲ့ဂျိုတင်ချိတ်ဆက်နိုင်ခဲ့ပါတယ်။အဖမ်းခံရပြီးဆယ်ရက်ကြာမှာတော့သူနဲ့တခြားလူငယ်တယောက်ဟာအခန်းပရင်းပေါက်ကနေခုန်ထွက်ပြီးလက်ဝင်းတွေကိုဖျက်ကျော်ကတော်လန်ရေးတပ်ဖွဲ့ဝင်တွေထိန်းချုပ်ထားတဲ့နေရာကိုထွက်ပြေးခဲ့ပါတယ်။လေးရက်ကြာခြေစဉ်ခရီးကျန်းကိုကောင်းကောင်းမအိပ်ရပဲဖျက်ကျော်ခဲ့ပြီးလမ်းမှာလည်းရွာသားတွေရဲ့အကူအညီပေးမှုတွေနဲ့နောက်ဆုံးမှာတော့တော်လန်ရေးတပ်ဖွဲ့ဝင်တွေထိန်းချုပ်တဲ့လွတ်မြောက်နေမြေကိုခြေချနိုင်ခဲ့ပါတယ်
။ဘုံမပါတော့ဘူးဒုက္ခရတော့ပြီးရသွားတာကျေးဇူးလို့ပါလားကိုဖုံမှုကြီးရောဒီနေ့ကျဖုံယူဆောက်အောင်လေတရားဝင်တရားဆောက်ဆံလူလည်းလူရှိလို့မလူလားလူရဲ့ရှိတယ်မလူလားလူရောက်ရင်ကိုပြန်မိသွားရင်ကိုဘွားမလို့တော့ရောက်ကို တွေ့ရနေရတဲ့တောင်းမဆက်ရဘူးလို့မျိုးခက်ခဲရအများကြီးပါပဲ
စစ်ကောင်စီကတော့တလကိုလူဦးရေ 9,000 လုံးနဲ့စစ်သားစုဆောင်းသွားမယ်လို့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စွန်မင်းထွန်းကသတင်းတောက်တချို့ကိုပြောထားပါတယ်။ဒီချက်လက်တွေရဆိုရင်အခုနှစ်နိုဝင်ဘာလမှာအပတ်စဉ်9ရက်အထိတင်းနှန်းစင်ထားပြီးဖြစ်တာကြောင့်တပ်သား 35,000 စုဆောင်းပြီးပြီလို့တွက်ဆနိုင်ပါတယ်။လာမယ့်လတွေအတွင်းမှာလည်းလူငယ်အများအပြားကိုအတင်းအဓမ္မတပ်သားစုဆောင်းခံရနိုင်ပွဲရှိနေပါတယ်။ကိုဖြိုးနဲ့အတူလေပေါ်ကထွက်ပြေးလာတဲ့အယောက်30မှာကိုဖြိုးအပါအဝင်အယောက်20ကတော့ကရင်မျိုးသားကာကွယ်ရေးတပ် KNDO အဖွဲ့တွေကိုဝင်လိုက်ကြပါတယ်ကိုအောင်ကျော်ကတော့မိသားစုကိုသူခိုးလုံနေတဲ့တော်လန်အင်အားစုထိန်းချုပ်နေမိတဲ့နေရာကိုခေါ်လာနိုင်ခဲ့ပါတယ်အဲ့ဒီမှာအသက်မိုးဝမ်းကြောင်းအတွက်အလုပ်တစ်ခုရဖို့မျှော်လင့်နေပါတယ်သူကလူငယ်တွေကိုလည်းစစ်ကောင်စီတပ်နဲ့ဝေးနိုင်သမျှဝေးဝေးနေကြဖို့တိုက်တွန်းထားပါတယ
်။ဖြစ်နိုင်တယ်သူတို့နဲ့ဝေးနေရမှာနေတာအကောင်းဆုံးနေပဲ။သူတို့လက်ထက်ရောက်ရရင်သူတို့ပြောတဲ့တိုင်းနေရမှာသူတို့ခိုင်းတဲ့တိုင်းလောက်ရမှာပဲ။သူတို့တည်ဆွဲတည်ရမှာသူတို့နေဆွဲနေရမှာအဲ့လိုအတက်နိုင်တော့သူတို့နဲ့သူတို့လက်ထက်မရောက်အောင်တော့ကိုယ်တို့မရောက်အောင်တော့နေရပါလို့ပဲပြောချင်တာ။တင်တာတော့ဘာမှမပြောချင်ဘူး။
တို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နာဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ချံပေးတာတွေကိုလည်းကြိုဆိုပါရယ်လူခွင့်ရေးဆောင်ပွားတွေကိုအပတ်စဉ်တင်ဆက်ပေးမှာဖြစ်လို့ဒို့အတန် page ကိုလည်း subscribe လုပ်ပေးဖို့တောင်းဆိုပါရစေရှင်နောက်တစ်ပတ်ထုတ်လိမ့်မယ်ဒို့အတန် focus ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင
်ဒို့အတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကပအစီအစဉ်ကိုတင်ဆက်ပါမယ်မြန်မာပြည်သူတွေရဲ့လွတ်လပ်ရေးဟာဒီမိုကရေစီလူအခွင့်အရေးတွေနဲ့ဆက်နွယ်နေပါတယ်။နိုင်ငံတွေရဲ့ဒီမိုကရေစီအရေးဟာစစ်တပ်နိုင်ငံရေးသဘောဆောင်နေသလားဆိုတဲ့တိုင်းတာချက်၁၁ချက်နဲ့ပမောက္ခတဦးကစာရန်ပြုစုခဲ့ပါတယ်။ဒီစာရန်ကိုအခြေခံပြီးကနေဒါနိုင်ငံမှာပါဂူပွဲယူဖို့ကြိုးစားနေတဲ့စာရေးဆရာမတော်ရာအေးလက်နဲ့ဥတ္တမောင်တန်းတို့ကဆွေးနွေးထားပါတယ်။
နိုင်ငံရေးထဲမှာစစ်တပ်ပါတီတာကြောင့်ဒီမိုကရေစီပေါ်သက်ရောက်မှုအကြောင်းကိုဒီပတ်တင်ပြခြင်းမှာတဲ့2014ခုနှစ်ထုတ် International Political Science Review ဆိုတဲ့နိုင်ငံရေးသိပ္ပံဘာသာရပ်ဂျာနယ်အတွဲ35စာဆောင်အမှတ်4မှာပါရှိခဲ့တဲ့စာတန်းဆောင်အကြောင်းကိုတင်ပြမှာပါဒီစာတန်းကတော့အမေရိကန်နိုင်ငံအာကန်ဆော့ပြည်နယ်တက္ကသိုလ်ကနိုင်ငံရေးသိပ္ပံမမောက္ခ Rolling F. Tuslam ရဲ့စာတန်းဖြစ်ပါတယ်institution တွေနိုင်ငံသားတွေရဲ့နိုင်ငံရေးမှာပါဝင်တဲ့ဒလိတိုင်းရင်းသားလူမျိုးအမျိုးမျိုးကွဲပြားနေမှုနိုင်ငံရေးဘောကဗေဒနဲ့လူ့ရေးဆိုင်ရာအကြောင်းချက်တွေကဒီမိုကရေစီခိုင်မာအောင်ဆောင်ရွက်ရမှာဩစာညောင်းကြတာကိုသူတင်တွေကတွေးရှိပြီးသားဖြစ်ပါတယ်ဒါပေမဲ့တတိယလိုက်စပြီးနှစ်ပေါင်း30ကြာပြီးတဲ့နောက်အထိဒီမိုကရေစီကြောက်အောင်ဆောင်ရွက်တဲ့ဖြစ်စဉ်မှာစစ်တည့်ရဲ့အခမ်းအနားကိုတော့သူ့နေလာသဘောအရစစ်ဆေးကြည့်ရှုတာနည်းလာတယ်လို့စာရန်ရှင်ကဆိုပါတယ်ဒီလိုလေ့လာခဲ့ရမှာသူအသုံးပြုလေ့လာခဲ့တဲ့စစ်တပ်အခွင့်အထူးယူထားတဲ့နေပယ်အညွတ်တွေကတော့ကနေဒါနိုင်ငံ University of Lethbridge ကပမောက္ခ CRO ဖြစ်နေပယ်အညွတ်ဆက်တစ်ခုဖြစ်ပါတယ်မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံမှာအဲ့ဒီအညွတ်ဆက်တစ်ခုလုံနည်းဒီလောက်ပါနေတာကိုသွားပြီးတွေ့ရှိရပါတယ်။ပမောက္ခ Rolling to Slam ရဲ့စာရန်ကိုကနေဒါနိုင်ငံ McMaster University မှာပါဂူဘတ်ယူဖို့စ조사နေတဲ့စာရေးဆရာမတော်တော်အေးလက်ကဖတ်ကြားပြောပြပေးมาဖြစ်ပါတယ
်။ဆိုတော့ဒီစာရန်လေးအကြောင်းကိုစပြီးတော့အဲမိတ်ဆက်တဘောပြောတတ်တယ်ဟု
တ်ကဲ့ပါ။ဟုတ်ကဲ့ပါဆရာ။သူရဲ့စာရန်ကဟိုဘာလို့သွားပြီးတတိယစီတည်းဆိုတော့ဒီကျမတို့ဒီစစ်တပ်နဲ့နိုင်ငံရေးပေါ့เนาะဒါအကြောင်းပြောရင်လည်းကိုကားလေးရှိတယ်ဒီစီမီယန်ဟန်ဒီဟန်ဒီတန်ရဲ့ဒီ institution နဲ့ပတ်သက်တဲ့အယူဆတွေပေါ့เนาะအဲ့ဒါလေးကိုပြန်ပြီးတော့တတိယစီပါလေအဲ့မှာဆိုရင်သူကတက်ကိုရွေးကောက်ခန့်အစိုးရဟိုကာတာစီမံကတ် ခံခွဲဖို့ပေါ့နော်နောက်တစ်ခုကတက်ကို professional ဖြစ်အောင်တည်ဆောက်ဖို့နောက်ပြီးတော့ဒီနိုင်ငံရေးမှာစစ်တပ်ရဲ့ပါဝင်မှုအနေအဆုံးချော်ချဖို့စသဖြင့်ဒီ hunting တန်ကပြောခဲ့တာမျိုးရှိရပေါ့နော်ရှိတော့ဒီမှာကျတော့ဒီလိုမျိုးတွေမဖြစ်ခဲ့ဘူးဆိုရင်ဘယ်လိုမျိုးအလားအလာတွေရှိမလဲဆိုပြီးတော့သူကအဓိကသုံးသပ်ပြထားတာရှိပါတယ်ဆရာဟိုသူတည်နာမေခွန်းပေါ့နော်သူအဒရက်ကတော့သူအချက်သုံးချက်ကိုသူစမ်းစစ်ထားပါတယ်ပထမတစ်ချက်ကတက်ကိုနိုင်ငံရေးမှာပါဝင်ခွင့်ပေးရင်ဒီမိုကရေစီအမြင့်တွေခိုင်မအောင်ကြီးစောက်တဲ့ဖြစ်စဉ်မှာထိခိုက်မှုရှိမရှိရဲ့နောက်ပြီးတော့ဒုတိယတစ်ချက်ကဒီမိုကရေစီအသွင်ကူးပြောင်းရေးမတိုင်းမီမှာဖြစ်ခဲ့တဲ့အာဏာသိမ်းမှုတွေအောင်မြင်တာရောမအောင်မြင်တာရောအပါဝင်ပေါ့နော်အဲ့လိုသိမ်းဖို့အားထုတ်ခဲ့တာတွေရောဒါတွေဟာဒီမိုကရေစီအမြင့်တွေရေချိုးပန်းတဲ့အခါနောက်ကျောင်းပြန်သွားအောင်တည်ရမှုရှိသေးသလားဆိုတာရဲ့အဲတဘောကအာဏာသိမ်းမှုစရရှိတဲ့စစ်တပ်ဟာဒီမိုကရေစီပေါ်ဆောင်နေစဉ်ကာလအတွင်းမှာအာဏာသိမ်းချေထပ်ပြီးရှိမရှိပေါ့လေအဲ့ဒါသူစမ်းစစ်ထားတယ်နောက်ခုတတိယတစ်ချက်ကတော့အစိုးရပြောခဲ့တယ်လို့အစိုးရစီကနေနောက်တစ်ခုပေါ့နော်ရရှိတဲ့ရမုံငွေပမာဏတွေအတက်အင်အားတွေဒါဟာဒီမိုကရေစီအတွက်ချိန်ချမှုဖြစ်နိုင်ကြလားဆိုတာဒီ၃ချက်သူစမ်းစစ်ထားပါတယ်ရှင
့်ဒီနေ့ပြောလို့ရှိရင်တော့တက်ရဲ့ budget ပေါ့နော်ဒါနောက်ဆုံးချက်အနေနဲ့သူကကြည့်ရှုထားတယ်အဒီလိုကြည့်ရှုတဲ့အခါမှာလဲကျွန်တော်တို့ပြီးခဲ့တဲ့လေလာချက်သုတေသနစာတမ်းတွေအများကြီးပေါ်မှာအခြေခံခဲ့တယ်လို့ယူဆပါတယ်အဲ့ဒီကနေမှသူကတိုက်တာချက်တွေထုတ်ပါတယ်အဲ့တော့တိုက်တာချက်ရဲ့သဘောလေးလည်းမတ်တော်လာရေးလည်းရှင်းပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါဆရာ။သူကတော့သူ့ထက်မှကသူအဓိကအဖြစ်သူနိုင်ငံပေါင်း44နိုင်ငံကတွေ့ရှိချက်တွေပေါ့နော်ဒီပေါ်မှာသူအခြေခံပါတယ်။ပထမအချက်နေနဲ့ကဒီတက်ကိုနိုင်ငံရေးမှာပေါင်းခင်ပေးရင်ဒီမိုကရေစီဖြစ်စဉ်ကိုထိခိုက်မှုရှိမရှိမှာသူကတော့ရှိဖို့အလားအလာပုံများတဲ့အကြောင်းပြောပါတယ်။အဲ့လိုမဟုတ်ဘဲပေါ့နော်ဒီမိုကရေစီအသွင်ကူးပြောင်းရေးဖြစ်စဉ်မတိုင်ရင်မှာတက်ကို professional ဖြစ်အောင်တည်ဆောက်ထားရင်ဆိုလိုတာကကာကွယ်ရေးနဲ့လုံခြုံရေးကိုတောင်းပန်ထားရတဲ့ဒီ institution တွေအနေနဲ့သူ့နေရာမှာပြည်ပြည်ဆောင်ရွက်နိုင်ဖို့တိကျပေးထားရင်တော့အတွင်းကူပြောင်းရေးဖြစ်စဉ်မှာဝင်ပြီးဆွဲဖက်တာနည်းနိုင်တယ်ပေါ့လေဒါမျိုးသူပြောထားပါရှင့်သူရဲ့ပြောအရတော့ဒီချက်တွေထဲကအချက်တော်များများအကျုံးဝင်နေတယ်ရှိတယ်ဆိုရင်တော့တည့်ရဲ့အာနာကရွေးကောက်ခံအစိုးရရဲ့အာနာထက်ပို့ပြီးတော့တာလုံးနေပြီးတော့အတွင်းကူပြောင်းရေးဖြစ်စဉ်မှာအချိန်မရွေးသူတို့ဆွဲဖက်ပြီးတော့နောက်ကျောင်းပြန်လှည့်နိုင်တဲ့အခြေအနေမျိုးရှိတယ်ဆိုပြီးတော့သူကတော့တုံ့တက်ပြန်ထားပါရှင့်
ဟုတ်ကဲ့
ဒီဟုတ်စစ်အုပ်ချုပ်ရေးကြာရှည်တဲ့နိုင်ငံတွေဟာစောင့်ကြည့်ရမယ့်စီရင်ထက်မှာပါတာပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ်ဆိုတော့ခုနမိုင်းလက်ပြောသွားတာတွေကိုကြည့်တဲ့အချိန်မှာကျွန်တော်ကအဲမြန်မာနိုင်ငံရဲ့2008ခုနှစ်ဖွဲ့စည်းပုံနဲ့တွားပြီးချိန်ထိုးကြည့်လိုက်တဲ့အခါကျတော့အဲတပ်ပတော်ဟာနော်လုံခြုံရေးဆိုင်ရာဘူဝါဒနဲ့ပတ်သက်ပြီးလို့ရှိရင်သူပဲဆုံးဖြတ်ပိုင်ခွင့်ရှိတဲ့ဟိုဖွဲ့စည်းပုံကြတဲ့ယူထားတာတွေ့ရတယ်ဒုတိယကျွန်တော်ကာကွယ်ရေးဆိုင်ရာဘတ်ဂျက်နဲ့ပတ်သက်ပြီးတော့လည်းနော်စစ်တပ်ကပဲထိန်းချုပ်ထားတယ်နော်ကျွန်တော်တို့ဒါကလည်းဖွဲ့စည်းပုံရအောင်ကြာထမ်းထားတာကျွန်တော်တို့သွားပြီးတွေ့ရတယ်တိုက်တိုက်ဆိုင်ဆိုင်ပေါ့နော်နောက်တစ်ခါပမိုင်းကြောင်းရကြည့်လို့ရှိရင်စစ်တပ်ကအခွင့်ထူးခံနေရာမှာယူထားလားမထားဘူးလားဒါကိုကြည့်လို့ရှိရင်လည်းနော်မြန်မာနိုင်ငံဟာစစ်တပ်ရဲ့အခန့်ကဏ္ဍရဲ့ဒါကိုပဲသူတို့ဒီတပ်တော်ကနေမှသူ့ရဲ့ပမိုင်းဖြစ်ပေါ်မှုမြန်မာနိုင်ငံရဲ့ထူးခြားချက်ဆိုပြီးယူထားတာကိုပဲဒီလိုပြောနေရှိတာကိုလည်းကျွန်တော်တို့သွားပြီးတွေ့ရနောက်စတုဒ္ဓအချက်အနေနဲ့သူပြောတဲ့အထက်မှာအစိုးရအဖွဲ့ရဲ့နော်အကြီးကဲဟာနော်တက်ကအဖွဲ့ဝင်တယောက်ဖြစ်နေလားမဖြစ်နေလားလို့ဒါဟိုပြောပါဒါကတော့ကျွန်တော်တို့ဖွဲ့စည်းပုံအရပြောမယ်ဆိုလို့ရှိရင်တော့ဒုတိယသဗ္ဗနေရာမှာတပ်ပတော်ကနေခံထားရမယ်ဆိုတာပြောတဲ့ပြောချောက်ဖို့လို့နော်သဗ္ဗ3ယောက်ထဲကနေဒုတိယသဗ္ဗ3ယောက်ထဲကနေသဗ္ဗကိုရေကောက်တင်မြောက်တာမို့လို့နော်ဒီနေရာအဖြစ်ပါတယ်အပြည့်အဝပြောချင်မှလို့ပြောလို့ရမယ်ဒါပေမဲ့ဒီစရုပ်တချက်မှလည်းသွားပြီးတွေ့ရတယ်နော်အဲ့တော့ကျွန်တော်တို့နောက်၅ချက်အနေနဲ့ကတော့ကာကွယ်ဝင်ကြီးနေရာကိုစစ်တပ်ကယူထားမှထားပေါ့နော်ပထမကြီးလည်းပြောသွားတယ်လို့ပဲဒါနဲ့ဖွဲ့စည်းပုံမှာပြဋ္ဌာန်းချက်တွေကိုယူထားတယ်ပြီးရင်စစ်တပ်ကလူတွေဝင်ကြီးအဖွဲ့ထဲမှာရှိမရှိဆိုတာ၃နေရာကိုကင်ထားတယ်ဆိုတာလည်းဒါလူတိုင်းသိပါတယ
်
နော်ပြီးလို့ရှိရင်ကျွန်တော်တို့ဒီအစိုးရရဲ့ဂျာဒူးတွေထဲမှာနော်စစ်တပ်ကနော်လူတွေကိုခံထားပိုင်နဲ့စွမ်းဆောင်နိုင်ရရှိလားမရှိလားเนาะဒါကတော့တချို့နေရာတွေမှာမျိုးသားဒီမိုကရေစီဖွဲ့ချုပ်လက်ထက်မှာစပြီးတော့เนาะကျွန်တော်တို့အဲခွာဖို့ကြိုးစားလာတာလေးတွေရှိတယ်အထူးသဖြင့် trade out ဆိုလို့ရှိရင်เนาะ trade out ချုပ်ယူစည်းဌာနဆိုလို့ရှိရင်တပ်မတော်ကလူတွေကိုပို့ပြီးမဲ့လို့နောက်ပိုင်းမှာအရာဘက်ကလူတွေကိုပဲခံထားနိုင်အောင်ကြိုးစားလာတာလေးအဲရှိတယ်ဆိုတော့တို့တော့လည်းဒီချက်ကလည်းမြန်မာနိုင်ငံမှာဒီမှာအပြင်ပြောမယ်ဆိုလို့ရှိရင်တော့ခံထားလို့ရတဲ့စွမ်းဆောင်ကြီးဖြစ်နေတာကိုသွားတွေ့ရတယ်အခုတတိဆိုရင်တော့အဲ့တော့နံပါတ်၈အချက်နေနဲ့ပြောလို့ရှိရင်လည်းအုပ်ချုပ်မှုကဏ္ဍမှာပါလားမပါလားเนาะဒ ဒါကတော့ထွေအုပ်ကိုတက်ကခံထားတဲ့တည်တဲ့ဝင်ကြီးဌာနအောက်မှာအခုတော့အနာသိမ့်ပြီးတဲ့ခါမှာသူတို့ပြန်ပို့လိုက်တဲ့အတွက်ကြောင့်မလို့နော်ဒါတက်ရဲ့ချုပ်ထိန်မှုအောက်မှာပဲအုပ်ချုပ်မှုကပြန်လည်ရောက်သွားတယ်လို့ပြောလို့ရပါတယ်နော်ပြီးလို့ရှိရင်ခုနမိုင်လည်းပြောသွားလို့အရင်းမြစ်တွေကိုထိချုပ်နိုင်လားမထိချုပ်နိုင်လားပေါ့နော်ဆိုတော့အရင်းမြစ်နဲ့ပတ်သက်တဲ့နော်ကုမ္ပဏီကြီးတွေတော်တော်များများမှာတက်တာရှယ်ယာတက်ရဲ့နော်ဥပိုင်ဟာရှယ်ယာတွေနဲ့ပါထားတာတွေရှိတယ်နော်ဒီအဲ့တော့တပိုင်းအားဖြင့်လို့ပြောလို့ရတယ်အကုန်လုံးကိုထိချုပ်ထားတယ်ပေါ့နော်ဒီတပိုင်းတပိုင်းရင်နောက်ပြီးတော့ခုနအတိတ်ကဖြစ်ခဲ့တဲ့နော်လူခွေချုပ်ဖောက်မှုတွေအပေါ်မှာကိုတက်ကတာဝန်ခံမှုရှိရှိတာမို့တက်မတော်ရဲ့တာဝန်ရှိတဲ့လူအရေးယူနိုင်တာလည်းရှိသလားဆိုတော့ဒါကလည်းအရေးယူနိုင်စွာတော်တော်လေးကိုနော်မရှိပါဘူးသူတို့အကာအကွယ်အများကြီးယူထားတာမျိုးတွေ့ရတယ်ပြီးတော့နောက်ဆုံးအချက်အနေနဲ့ဆိုလို့ရှင်တော့ budget နဲ့ပတ်သက်ပြီးတော့နောက်ပြီးတော့တက်ထဲမှာယာယူယာကန်နော် promotion ပေးတာတွေနော်နော်ယာယူတိုးတာတွေအကုန်လုံးကိုအရက်ဘက်ကမှမို့နိုင်ဆုံးမလွှမ်းမို့နိုင်ဘူးတွေ့ဆိုတော့စက်တစ်ချက်လုံးလုံးနင်းနီးဟာမြန်မာပြည်ရဲ့2008ဖွဲ့စည်းပုံမှာရှိပါတယ်အဲ့တော့ခုနသူတင်နာစမ်းတက်လိုက်တဲ့အခါမှာဘလို့သွားပြီးတွေ့ရ
သူရဲ့ပြောတာဒီအချက်တော်တော်များများကိုက်ညီလေဒါဆိုရင်ပေါ့နော်ဒါနောက်ကျောင်းပြန်လှည့်နိုင်မှုဆွတ်ဖက်မှုပေါ့နော်တည့်ရဲ့ဩဇာတကယ်စစ်မှန်တဲ့ဒီမိုကရေစီကိုကူပြောင်းဖို့အတွက်တည့်ရဲ့ဩဇာပဲကြီးမားနေတယ်ပေါ့နော်ကြီးမားရဲ့အတွက်ဟိုဒီတည့်ရဲ့ဩဇာကိုလွန်ဆန်မိရဲ့အခြေအနေမျိုးတွေမှာဆိုရင်ဒါနောက်ကျောင်းပြန်လှည့်နိုင်တယ်ဒါပြီးတော့ခါကြတော့အထူးသဖြင့်ဒုတိယအချက်ပေါ့နော်အာနာအရင်တော့အာနာသိမ့်ပူစာရှိတဲ့အခြေအနေမျိုးတွေရှိခဲ့လဲဆိုရင်ဒါအတီးလဲဒီမိုကရေစီဖြစ်စင်မှာတောင်မှပြန်ပြီးအာဏာသိမ်းနိုင်တဲ့အခြေအနေဟာဟိုရှိနိုင်နေဆိုတဲ့ဆက်ဆက်မှုတွေကိုတော့သူပြထားပါရှင်။အဲ့တော့သူကဒုတိယအချက်အနေနဲ့လဲပထမအချက်ပေါ်မှာမူတည်ရပေါ့နော်။အဲ့တော့ခါကြတော့အဲ့တော့ဟိုကျွန်မကလဲဒါကဒီနိုင်ငံအခြေအနေနဲ့လဲပြန်ပြီးတော့ဟောပြန်ချိန်ထိုးကြည့်ရပေါ့။အဲ့တော့စောကပြောသလိုဒီဆက်ပြချက်နဲ့ကိုင်ညီတဲ့အနေအထားရဲ့နောက်ပြီးတော့အရင်ကအာဏာသိမ်းမှုစရှိတဲ့အခြေအနေမျိုးတွေရှိထားတယ်ဆိုရင်နောက်ထပ်အိုဒီမိုကရေစီကိုခိုင်မအောင်အပြစ်တွေအောင်ပြုလုပ်နိုင်တဲ့အခြေအနေမှာပိုပြီးတော့စိတ်ခေါ်မှုတွေများနေမယ်ဆိုတာမျိုးထောက်ပြထားပါရှင
်။ဒီပတ်ကတော့လည်းပဲဒီဘုတ်ချုပ်ပြစီ။ကျေးဇူးအများကြီးတင်ပါတယ်ဆရာမကြီ
း။ Okay ကျေးဇူးတင်ပါဆရာ
။ Okay အခုဆွေးနွေးပေးသွားသူကတော့ကနေဒါတိုင်းက Mac Master တက်သူကနိုင်ငံရေးသိပ္ပံပါရဂူဘဲယူဖို့စ조사နေတဲ့မတ်ပေါ်ပါအေးလည်းဖြစ်ပါတယ်ကျွန်တော်တင်အောင်လုပ်မှာ။
ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုတင်ဆက်ခဲ့တာပါ VO ရဲ့စနေနေ့ညဘက်ရေဒီယိုရုပ်သံအစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေရတာပါမကြမီပဲအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးပါအောင်မယ်အခုတော့တင်ဆက်ဖို့ရှိတဲ့အထူးအစီအစဉ်တွေအကြောင်းကိုသတင်းပေးကြပါတယ်ကွယ်လွန်သူအမေရိကန်သမ္မတဟောင်းဂျင်မီကာတာနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကို VO အမေရိကန်အသံကတင်ဆက်ပေးဖို့ရှိနေပါတယ်သမ္မတဟောင်းဂျင်မီကာတာရဲ့ကဘာနဲ့မြမအရေးဆွမ်းဆောင်ချက်အမှတ်တရအထူးအစီအစဉ်တွေကိုဇန်နဝါရီလ10ရက်နေ့ဗဟုနေ့မြမဆန်တော်ချင်းည10နာရီခွဲကနေ17နာရီအထိအမေရိကန်ဆန်တော်ချင်းနဲ့ဆိုလို့ရှိရင်တော့17နာရီကနေ12နာရီအထိတင်ဆက်ပေးတော့မှာဖြစ်ပြီးဆွေးနွေးပွဲစကားဝိုင်းဓာတ်ရိုက်ထုတ်လင်းချက်တွေလည်းပါဝင်မှာဖြစ်ပါတယ်။နောက်တစ်ရက်ဇန်နဝါရီလ9ရက်နေ့မှာတော့ဇာပနာအခမ်းအနားကျင်းပရာဝါရှင်တန်ဖျားကျောင်းကနေဓာတ်ရိုက်ထုတ်လွှင့်ပေးတင်ဆက်ပေးဖို့ရှိပါတယ်။လူမှုမိတ်ဆွေရုပ်သံပိုင်း VOA မြန်မာပိုင်း website စာမျက်နှာနဲ့လူမှုကွန်ရက်စာမျက်နှာတွေကပါကြည့်ရှုနားတော်တာဆင်နိုင်ပါတယ် VOA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် video season တွေကို line to meter ထုတ်လွှင့်မှုဖြင့်ကျို့ရုပ်ရုပ်သံ line နဲ့ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ Line to meter နဲ့ဖမ်းယူနှာစင်ခြင်းနဲ့ဆိုရင်တော့ VOA Radio ညဝိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနှာစင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio အစီအစဉ်ကိုည9နာရီကနေ10နာရီထိ Line to meter 32 kHz 9383ညနဲ့9383ည Line to meter 51 kHz 9885တို့ဖြင့်စနေတင်းငွေတွေမှာထက်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9:00နာရီရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာပါခင်ဗျာ။ VOA American အသံရဲ့စနေနေ့ညဘက်ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဆက်လက်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥဒုယာတီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစတဲ့အစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးဦးမှာဖြစ်ပါတယ်။အခုတော့အာရှနိုင်ငံရေးအစီအစဉ်ကိုဦးစွာတင်ဆက်ပေးပါမယ်။တောင်ကိုရီးယားမှာလွှတ်တော်ကနေဆွဲချက်တင်ပြီးသမ္မတတာဝန်ကနေယာယီရပ်ဆိုင်းခံထားရတဲ့သမ္မတယွန်းဆုကယိုကိုစုံစမ်းစစ်ဆေးရရှိတယ်ကဖမ်းဆီးဖို့ကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။နိုင်ငံတကာအခြေအနေတွေကြောင့်ဒီနှစ်အတွင်းထိုင်ဝမ်ကာကွယ်ရေးတိုးမြှင့်သွားမယ်လို့သမရလိုက်ချင်တေကပြောပါတယ်။တရုတ်အနေနဲ့ဒီနှစ်အတွင်းစိန်ခေါ်မှုတွေကိုကျော်လွှားနိုင်မှာဖြစ်တယ်လို့တရုတ်သမရရှီကျင်းပင်ကလည်းပြောဆိုပါတယ်။ကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးထားပါတယ်။တောင်ကိုရီးယားမှာပြီးခဲ့တဲ့ဒီဇင်ဘာလတည်းကစေုပ်ချုပ်ရေးကြေညာခဲ့တဲ့အတွေ့လွှတ်တော်ကနေဆွဲချက်တင်ပြီးသမရတာဝန်တွေကိုယာယီရပ်ဆိုင်းခံထားရတဲ့သမရယွန်းဆုကျိုးကိုဇန်နဝါရီလ3ရက်နေ့တောက်ကြာနေ့တုန်းကအဂတိလိုက်စားမှုဆွဲချက်နဲ့ရဲနဲ့စုံစမ်းစစ်ဆေးရေးအရာရှိတွေကဖမ်းဆီးဖို့သမရနေအိမ်ကိုတွားရောက်ခဲ့ပါတယ်။ဒါပေမဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့တားဆီးချက်ကြောင့်ဖမ်းဆီးနိုင်ခြင်းမရှိပါဘူး။လွှတ်တော်ကနေဆွဲချက်တင်ခံထားရတဲ့သမရယွန်းဆုကျိုးကိုအဂတိလိုက်စားမှုဆွဲချက်နဲ့စိုးမြို့တရားရုံးကနေဖမ်းဆီးမိန်ဝရမ်းကိုပြီးခဲ့တဲ့ဒီဇင်ဘာလ31ရက်နေ့အင်္ဂါနေ့ကထုတ်ပေးခဲ့ပါတယ်။ဒါကြောင့်တောက်ကြာနေမနေ့ပိုင်းကအစင်းမြင့်တာဝန်ရှိသူတွေရဲ့အာဂရိလိုက်စားမှုတွေကိုစုံစမ်းစစ်ဆေးရတဲ့ CIO စုံစမ်းစစ်ဆေးအရာရှိတွေအပါအဝင်ရဲတပ်ဖွဲ့ကတရားစွဲဆိုခံထားရတဲ့သမရယွန်းစုယုကိုဖမ်းဆီးဖို့တွားရောက်ခဲ့ပါတယ်။ဒါပေမဲ့လည်းသမရအနီးကလုံခြုံရေးတပ်ဖွဲ့တွေကဝန်ကွင်းမပေးတဲ့အတွက်ဖမ်းဆီးနိုင်ခဲ့ခြင်းမရှိပါဘူး။လုံခြုံရေးတပ်ဖွဲ့တွေနဲ့ထိတ်တိုက်တိုးမဲ့အနေအထားဖြစ်တဲ့အတွက်ဒီဖန်စီမိန်ကိုဆက်မလုပ်တော့ဘူးလို့စုံစမ်းစစ်ဆေးရေးတာဝန်ရှိသူတွေကတောက်ကြနဲ့ညနေပိုင်းမှာပဲပြောဆိုခဲ့ပါတယ်။တရားစွဲဆိုခံသမရယွန်းစုကျိုးကိုဖန်စီဖို့ကြိုးပမ်းရမှာအတ္တိကယုံနိုင်နေရေးရဲတပ်ဖွဲ့အင်အား2900ကျော်လောက်ကိုလည်းချထားခဲ့ပါတယ်။သမရအိမ်တော်အနီးတရားစွဲဆိုခံသမရယွန်းစုကျိုးကိုထောက်ခံသူတွေရောဆန့်ကျင်သူတွေပါထောင်ထဲချီဆန္ဒပြခဲ့ပါတယ်။တရားစွဲဆိုခံသမရယွန်းစုယိုးကိုထောက်ခံဆန္ဒပြသူဆောင်ဂျုံဂျွန်းကတော့ဒီဖန်စီမိတ်ဝရန်ဟာတရားမျှတမှုမရှိဘူးလို့ပြောဆိုပါတယ်
။ဒါကြောင့်지금이부당한체포영장우리국민동의할수없습니다
ကျွန်တော်တို့ပြည်သူတွေအနေနဲ့ဒီတရားမျှတမှုမရှိတဲ့ဖန်စီမိတ်ကိုလက်မခံနိုင်ပါဘူး။အဓိကအကြောင်းကတော့သမရတယောက်ကိုတောင်မှအခုလိုဖက်လိုက်တဲ့တရားမျှတမှုမရှိတဲ့ဖမ်းမရမ်းနဲ့ဖမ်းနေဆိုရင်ကျွန်တော်တို့လိုတာမန်ပြည်သူတွေကိုဘလို့ဥပဒေကကာဝယ်ပေးမှာလဲ။ဘလို့ဥပဒေကိုကျွန်တော်တို့ကလိုက်နိုင်ရမှာလဲ။ဒါကြောင့်ပြည်သူအတော်များများကဒီဖမ်းဆီးမိန်ဟာတရားမျှတမှုမရှိဘူးလို့ပြောဆိုနေကြတာဖြစ်ပါတယ်
။သမရယွန်းစုယိုးကိုစန့်ကျင်သူတွေကတော့အခုလိုဖမ်းဆီးနိုင်ငယ်ခြင်းမရှိတဲ့အပေါ်စိတ်ပျက်ဒေါသထွက်ကြပါတယ်။အလုတ်သမားတမကအဖွဲ့ဝင်တဦးဖြစ်တဲ့ယွန်းအိုချီကအခုလိုပြောပါတယ်
။기존에지금이제한국체제를규정하고있는소위말해서87년
1989ခုနှစ်ကစတင်ခဲ့တဲ့တောင်ကိုရီးယားနိုင်ငံရဲ့စနစ်မှာကောင်းကောင်းအလုပ်ဖြစ်တဲ့အပိုင်းတွေအများကြီးရှိပါတယ်။ဒါပေမဲ့ဒီကိစ္စမှာတော့အကန့်အသတ်တွေဖြစ်နေပါတယ်။နိုင်ငံတော်အဖွဲ့အစည်းတရအနေနဲ့ယွန်းဆွေယိုးကိုမဖမ်းနိုင်ဘူးတရားဥပဒေကိုလိုက်နာအောင်မလုပ်နိုင်ဘူးဆိုရင်လူ့သမားသမဂ္ဂအဖွဲ့ချုပ်အပါအဝင်ပြည်သူ့စွမ်းအားပြည်ပပေါ်ဝါနဲ့ပဲသူ့ကိုဖမ်းဆီးနိုင်အောင်လုပ်ရတော့မှာပါ
။ဒီဇင်ဘာလ3ရက်နေ့စစ်အုပ်ချုပ်ရေးကြေညာခဲ့တဲ့အချိန်ကစပြီးတောင်ကိုရီးယားမှာနိုင်ငံရေးမတည်ငြိမ်မှုတွေဇက်တိုက်ဆက်လက်ဖြစ်ပေါ်နေပါတယ်။အခုလိုအချိန်မှာပဲတရုတ်ရဲ့ချင်းချောင်းမှုတွေကိုခံရတဲ့ထိုင်ဝမ်မှာတော့ဒီ2025ခုနှစ်အတွင်းလုံခြုံရေးအသုံးစရိတ်တိုးမြင့်ပြီးထိုင်ဝမ်ကာကွယ်ရေးကိုတိုးမြင့်သွားမယ်လို့သမ္မတလိုက်ချင်တေကနှစ်သစ်ရဲ့ပထမအဦးဆုံးနေ့ဇန်နဝါရီလ1ရက်နေ့မှာပြောဆိုခဲ့ပါတယ်
။新的一年变动的国际局势
ပြောင်းလဲလာတဲ့နိုင်ငံတကာပုံစံဟာဒီနှစ်သက်အတွင်းကမ္ဘာဒီမိုကရေစီကိုချင်းချောက်လာတဲ့စိုးရိမ်စရာတစ်ခုဖြစ်ပါတယ်။ရုရှားယူကရိန်းစစ်ပွဲကဆက်ဖြစ်နေတယ်လို့အစ္စရေးဟားမတ်စ်ပဋိပက္ခဟာလည်းအဆုံးမသတ်နိုင်သေးပါဘူး။ဒါ့အပြင်အာဏာရှင်နိုင်ငံတွေဖြစ်တဲ့တရုတ်ရုရှားမြောက်ကိုရီးယားအီရန်စတဲ့နိုင်ငံတွေဟာလည်းစီးမျဉ်းဥပဒေတွေကိုအခြေခံတဲ့နိုင်ငံတကာပုံစံကိုချင်းချောက်နေစေဖြစ်ပါတယ်။ ဒီအခြေအနေတွေဟာအင်ဒိုပစ္စိဖိတ်နဲ့ကမ္ဘာကြီးတစ်ခုလုံးရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအပေါ်အများကြီးတက်ရောက်နေပါတယ်
။ထိုင်ဝမ်အနေနဲ့ငြိမ်းချမ်းရေးကိုထိန်းသိမ်းထားစဉ်မှာအန်ဒီရဲ့အတွက်လည်းပြင်ဆင်ရမယ်လို့သမရလိုင်ကပြောဆိုခဲ့ပါတယ်။ထိုင်ဝမ်ငိုတိကျနိုင်ငံအဖြစ်တရုတ်ကအသိအမှတ်မပြုဘဲသူပိုင်းလို့ပြောဆိုထားပြီးလူအပ်ရင်အင်အားသုံးမယ်လို့ပြောဆိုထားပါတယ်။အခုလိုချိန်မှာပဲတရုတ်သမ္မတရှီကျင်းပင်ကတော့ဒီ2025ခုနှစ်အတွင်းမှာလဲတရုတ်အနေနဲ့အခက်အခဲတွေစိန်ခေါ်မှုတွေကိုကျော်လွှားနိုင်မှာဖြစ်တယ်လို့သူ့ရဲ့ဒီဇင်ဘာလ31ရက်နေ့ကပြောဆိုခဲ့တဲ့နှစ်သစ်ကူးမိန့်ခွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ
်2025年我们将全面完成145规划
2025ခုနှစ်ဟာ5နှစ်စီမံကိန်းတစ်ခုရဲ့ပြင်ဆင်မှမြောက်နှစ်လဲဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ပို့ပြီးတော့ကြိုတင်ပြင်ဆင်မှုရှိတဲ့ထိရောက်မှုရှိတဲ့မူဝါဒတွေကိုအကောင်အထည်ဖော်သွားပါမယ်။စီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်မှုအရင်းအဟုန်တွေကိုလည်းဆက်လက်ထိန်းသိမ်းသွားမှာဖြစ်ပါတယ်။ကိုအားကိုကိုရပ်တည်နိုင်မှုကိုလည်းပုံမမြင့်တင်သွားမှာဖြစ်တယ်လို့သိပ္ပံနဲ့ဤပညာအစွမ်းကိုလည်းမြင့်တင်သွားပါမယ်။အရည်အသွေးမြင့်တဲ့ဖွံ့ဖြိုးတိုးတက်ရေးကိုထိတ်တန့်ဦးစားပေးအဖြစ်ဆောင်ရွက်သွားပါမယ်လို့သမရရှိကျင်းပင်ကပြောဆိုသွားတာပါ။ဒါအပြင်လက်ရှိတရုတ်စီးပွားရေးမှာပြင်ပကမသေးချာမရေရာမှုတွေနဲ့စိန်ခေါ်မှုတွေအပါအဝင်အခြေအနေအစ်စ်ကိုရင်ဆိုင်နေရပါတယ်။ဒါတွေကိုလည်းအပြင်းအထန်စူးစမ်းအားထုတ်ခြင်းနဲ့ဖြတ်ကျော်နိုင်မှာပါလို့လည်းတရုတ်သမ္မတရှီကျင်းပင်ကပြောဆိုသွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာလာမယ့် January 20ရက်နေ့မှာတန်းသစ္စာကျင်းပပြီးသမ္မတဒေါ်နယ်ထရန့်အစိုးရတက်လာခဲ့ရင်တရုတ်နဲ့အမေရိကန်အကြားကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေဖြစ်လာနိုင်တယ်လို့သူတွေစီတွေကတော့ခံမှန်းထားကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ခဲ့တာပါ။အခုဆက်လက်ပြီးတော့ဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်။ဂေယဗေဒစနစ်အာဂေယစနစ်ကောင်းတဲ့ရှာဘာတော်ရိုင်းတိရိစ္ဆာန်တွေပေါ်တဲ့တောင်အမေရိကတိုက်ကမစ်ဆီယိုနီအမဲစင်းတစ်တော်ကြီးတွေမှာတန်ရာရတိရိစ္ဆာန်တွေကိုပြုစုကူတာပေးနေတဲ့ဂေယတခုရှိပါတယ်။ဥရုယာသီပြောင်းလဲမှုနဲ့တောလိုက်မုတ်ဆိုးတွေကြောင့်ဒဏ်ရာရခဲ့ကြတဲ့တရိတ်ဆန်တွေကိုရီယိုလာစင်တာမှာကုသပြီးတော့တောထဲကိုပြန်လွှတ်ပေးနေပါတယ်။ကိုတိုင်တွားရောက်လေ့လာခဲ့တဲ့နန်းလောင်ကယာသီဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာတင်ပြထားပါတယ
်။အာဂျင်တီးနားနိုင်ငံရဲ့အရှေ့မြောက်ဘက်ကမစ်ဆီယိုနီအမဲစင်တတော်ကြီးကိုကေဟဗေဒစနစ်ကောင်းတွေရှိရာသဘာဝအလှတရားရဲ့ယတနာတိုက်ကြီးအဖြစ်တင်စားခေါ်ပေါ်ကြပါတယ်။ဒီဒေသမှာကမ္ဘာအကြီးဆုံးအီဂွာစုရေတံခွန်စနစ်ကြီးလည်းရှိပြီးတော့တော်ရင်တရိတ်ဆန်မျိုးစုံနဲ့ချာပါတစ်ပင်သမာမျိုးစုံအမျိုးမျိုးတို့လည်းရှင်သန်ပတ်ရောက်နေတာပါ။ကမ္ဘာအရေးရမှာလို့ပဲအာဂျင်တီးနားနိုင်ငံထဲကမစ်ဆီယိုနီတတော်ကြီးတွေကရှာပါတော်ရင်တရိတ်ဆန်တွေဟာလည်းသဘာဝဗေဒံတွေတောလိုက်မုတ်ဆိုးနဲ့တရားမဝင်မောင်းခိုးရောင်းဝယ်မှုစတဲ့အာဏာရဲ့အသွေးတွေနဲ့ရင်ဆိုင်နေရပါတယ်။အာဂျင်တီးနားသဘာဝပတ်ဝန်းကျင်ထိမ့်သိမ်းစောင့်ရှောက်ရေးကြိုးပမ်းတဲ့နေရာမှာရီယိုလာစင်တာမှာတော့ဒဏ်ရာရတော်ရင်တရိတ်ဆန်တွေကိုကယ်တင်ပြီးပြုစုကူတာပေးပါတယ်။အဲ့ဒီကိုအသိပညာပေးရှင်းပြပေးတဲ့ Max က VOA ကိုအခုလိုရှင်းပြပါတယ်
။ We are a hospital for wild animals. Our mission is try to rescue, cure, rehabilitate and release all these animals of the jungle.
ဒီစင်တာမှာတော်ရင်တရိတ်ဆန်တွေကိုကယ်တင်ပြီးတော့ပြန်လည်ပြုစုပြိုးထောင်ပေးပါတယ်။ပြီးရင်တော့သူတို့ကိုတော်ရဲပြန်လှုပ်ပေးတာပါ။တော်လိုက်မှုဆိုးတွေကြောင့်ဖြစ်စီကားလမ်းဖြတ်ရင်းနဲ့ယင်တိုက်မိလို့ဖြစ်စီတရားမဝင်ရောင်းစားခံရလို့ဖြစ်စီထိခိုက်ဒဏ်ရာရလာကြတဲ့တောကောင်တွေကိုကယ်တင်ပြီးတော့ပြုစုကူတာပေးတာပါဥပမာမပြန်နိုင်တော့တဲ့ငှက်တွေနဲ့တောထဲမှာရှာဖွေမစားနိုင်တော့တဲ့တရိတ်ဆန်တွေကိုတော့ဒီစင်တာမှာပဲတစ်သက်လုံးပြုစုဆောင်ရှောက်ထားပါတယ်ဒီကနေသားပေါက်လာတဲ့တောကောင်လေးတွေကိုတော့အရွယ်ရောက်တာနဲ့တောထဲပြန်လှုပ်ပေးပါတယ်ဒီနေရာမှာတရိတ်ဆန်မျိုးစားပေါင်း50လောက်ရှိပါတယ်ပြန်ပြီးတော့နလန်ထူလာတဲ့တောကောင်80ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်တောထဲကိုပြန်လှုပ်ပေးနေပါတယ်
စာတင်ကျောင်းတွေတက္ကသိုလ်ကောလိပ်တွေနဲ့မစ်ဆီယိုနီတောင်တန်းတစ်လျှောက်ကရပ်ရွာတဲ့အထိဖွန်းနှန်းတွေကလိုက်ပြီးတော့ကေဟဗေဒနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုအရေးအသိပညာပေးပါတယ်။ဒါကြောင့်လဲတော်ရင်သရိဆန်လေးတွေကိုပြုစုစောင့်ရှောက်ရမယ်ဆိုတဲ့အသိစိတ်တွေလူလူကြားနှိုးကြားလာတယ်လို့လဲ Max ကပြောပါတယ်။
We have so many challenges that I dedicate my life to try to
ကျွန်တော်လုပ်ငန်းအတွက်စိန်ခေါ်ချက်တွေကတော့အများကြီးပါလူတွေဘူးတုဒ္ဒနဲ့ပါကြတာကလည်းတကြောင်ပါပါတယ်။ဒါကြောင့်ကျွန်တော်တို့စန္တာကနေမူဂျိုကနေတက္ကသိုလ်အထိအကြောင်းတွေမှာလိုက်ပြီးတော့အသိပညာပေးဟောပြောတာတွေလုပ်ပါတယ်။တောတောင်တွေနဲ့တရိတ်ဆန်တွေကိုကာကွယ်ဖို့ဘလောက်တောင်အရေးကြီးသလဲဆိုတာကိုနားဝင်အောင်ရှင်းပြကြပါတယ်။ဒီစင်တာမှာထိန်းသိမ်းထားတဲ့ကျက်တဲ့မြောင်မျိုးစိတ်ဆိုရင်မြို့တုံးပြောက်ွယ်လူနီးနေပါပြီ
။ Riola Center မှာတော့ရှာပါငွေပေါင်း3000ဝန်းကျင်ကျော်ရွှေရှိတရဘောပေါင်း900ကျော်နဲ့
tua tua tarawa 300 jaw ro ko pyu su ku da pe khe pi ba bi azara foundation ne missioni pi ne kya beda wunyin thana ye siman khan kwe mu aw ma shi de riola sanaha pi du wai mye bo ma ti thong tha da phi pe me lo aso ya ye a thau pan ban na ngwe ro ma ya ba u da chang le alu shin ne center ko la ja de ethery si ga lat mak kha ne be hle pat ne ya da phi pa de nge ge ha lo adeibe ya de riola sanaha ko thri san si yong a phi ne le lu ti mya ba de
The only funds we have on this place is the price we put of the tourist.
ခုနှစ်ပိုင်းအာဂျင်တီးနားရဲ့အမျိုးသားဥယျာဉ်တွေထဲမှာတော်မီလူပို့ပြီးတော့လောင်ကျွမ်းလာတဲ့အတွက်ဂေယဗီရာစနစ်တွေအကြီးအကျယ်ပျက်စီးနေရပါတယ်။အမျိုးသားဥယျာဉ်ထဲမှာတော်မီတွေလောင်တဲ့အခါတော်ရန်ဒရစ်ဆန်လေးတွေအသက်ဘေးကြောင်းထွက်ပြေးကြပါတယ်။အဲ့လိုပြေးရင်လွှာရင်ကားလမ်းတွေကိုဖြတ်ပြေးတဲ့အခါမှာလည်းကားတိုက်ခံရတာမျိုးတွေရှိပါတယ်။တော်မီတွေကြောင်းအပင်တွေရောဒရစ်ဆန်တွေပါအများအပြားဆုံးရှုံးနေရပါတယ်။ဥရိယာတီပြောင်းလဲမှုကြောင်းဂေယဗီရာစနစ်တွေထိခိုက်ရတဲ့အတိုင်းအတာကကြီးလွန်ပါတယ်။တော်မီလောင်လို့တောက်ဖို့ရေမရလို့စသဖြင့်အကြောင်းမျိုးမျိုးကြောင့်သစ္စံတွေတောပြောင်းကြတဲ့အခါမှာလဲတောလိုက်မှုစုတွေအဖမ်းခံရတာလမ်းတွေဖြတ်လို့မတော်တဆဖြစ်ပြီးတော့တည်ကြည်ကြရတာတွေလည်းမနေမနောရှိပါလေ
။မစ်ဆိုနီအမြဲတမ်းတတော်ကြီးဟာမူထိုးနေတဲ့တစ်ပင်ကြီးတွေရှာပါတော်ရင်သရစ်ဆန်တွေနဲ့တစ်ပင်ဗမာမျိုးစုံပေါ်ကျွေလာတဲ့ဘရာဇီးအာဂျင်တီးနားနဲ့ပါရာဂွေးနိုင်ငံကိုလွှမ်းခြုံထားတဲ့အက်တလန်တိတ်တတော်ကြီးရဲ့အစိတ်အပိုင်းတစ်ခုလည်းဖြစ်ပါတယ်။မစ်ဆိုနီအမြဲတမ်းမိုးတစ်တော်ကြီးတဲ့မှာအပင်နဲ့သရစ်ဆန်မျိုးစိတ်ပေါင်းစုံမရင်မတွေ့နိုင်လောက်အောင်ရှိပြီးအများစုကတော့ကမ္ဘာအခြားနေရာတွေမှာမတွေ့နိုင်တဲ့မျိုးစိတ်တွေပါ။အဲ့ဒီထဲမှာတော့ရောင်စုံတူကန်စ်ငှက်တွေချက်တွေအပါဝင်ငှက်မျိုးစိတ်ပေါင်း400လောက်မိတင်နေထိုင်နေတာပါ။ရှာပါပြီးတော့တွေ့ရခဲ့တဲ့မျိုးစိတ်တွေဖြစ်တဲ့အဟာပီအီဂိုလင်းယုံကြီးတွေအမေဇုန်ကြက်တူရွေးတွေနဲ့အသွေးအရောင်စုံငှက်တွေအပြင်အာဂျင်တီးနားနဲ့ဘရာဇီးနှစ်နိုင်ငံမှာကျက်စားတဲ့ဂျာကွာစစ်တစ်ကြီးတွေစစ်တစ်နဲ့တူတဲ့အော့စလက်ကြောင်တွေနဲ့ကြန့်သူတော်တွေလည်းရှိပါတယ်။အဲ့ဒီလိုထူးခြားတဲ့ဂေဟဗေဒစနစ်ကောင်းတွေရှိတဲ့မစ်ဆိုနီမိုးတစ်တော်ကြီးတွေမှာလည်းတစ်တော်ပြုံးတည်တာတရားမဝင်တစ်ခိုးထုတ်တာစတဲ့စိန်ခေါ်ချက်တွေနဲ့ပါရင်ဆိုင်နေရတာပါ။စိုက်ပျိုးမြေချက်ထွင်တာလူနေအိမ်ယာတိုးချေတာနဲ့လန်ဒရာတွေတိဆောက်တာတွေကြောင့်လည်းတစ်တော် area တွေဆုံးရှုံးလာတဲ့အတွက်ရှာပါမျိုးစိတ်တစ်ပင်ပန်းမာနဲ့တောရင်သရိတ်ဆန်တွေပါမရင်မတွက်နိုင်လောက်အောင်ထိခိုက်ပျက်စီးလာနေတာပါ။အဲ့ဒီလိုစိန်ခေါ်ချက်တွေကိုတုံ့ပြန်တဲ့အနေနဲ့အာဂျင်တီးနားစပါဝါပတ်ဝန်းကျင်ထိုင်းနေရဲ့အဖွဲ့အစည်းတွေအစိုးရအေဂျင်စီတွေနဲ့ဒေသခံပြည်သူတွေကဝိုင်းဝန်းဆောင်ရွက်နေတာမှာတည်တော်ပြန်လဲထူထောင်ရေးရေရှည်တည်တံ့တဲ့မြေယာစီမံခန့်ခွဲမှုထားရှိရေးတော်ရင်တရိတ်ဆန်ဆောင်ကြည့်ရေးတပါဝါပတ်ဝန်းကျင်ထိုင်းနေရဲ့စတဲ့လုပ်ငန်းတွေနဲ့လူမှုစီးပွားကဏ္ဍဟန်ချက်ညီအောင်ရည်ရွယ်ပြီးတော့မိုးတည်တော်တွေနဲ့တော်ရင်တရိတ်ဆန်ထိုင်းနေဆောင်ရွက်ရေးလုပ်ငန်းတွေကိုအခုလိုကြိုးပမ်းဆောင်ရွက်နေကြတာလည်းဖြစ်ပါတယ်ကျမနံလောပ
ါနားလောင်ကိုယ်တိုင်ရိုက်ကူးတင်ပြခဲ့တာပါဆက်လက်ပြီးတော့သတင်းတွေတကသုဒ္ဓအစီအစဉ်ကိုတင်ဆက်ပါအောင်မယ်နှစ်သက်မှာပထမဆုံးရောက်ရှိတဲ့ဇန်နဝါရီလထဲမှာမြန်မာနိုင်ငံလွတ်လပ်ရေးရခဲ့တာအပါအဝင်ဇန်နဝါရီလရဲ့ထူးခြားစိတ်ဝင်စားစရာကောင်းတဲ့အကြောင်းတွေကိုမတ်ညိုညိုလင်ကသတင်းတွေတကသုဒ္ဓအစီအစဉ်မှာပြောပြထားပါတယ်
ဒီနေ့ရဲ့လာပေါင်း12လတွေကပထမဆုံးလဖြစ်တဲ့ January ဆိုတာကရောမခေတ်တွေကတည်းကစတင်အသုံးပြုခဲ့တဲ့ Julian နဲ့ Gregorian ပြက်ကရင်တွေတဲကဖြစ်ပါတယ်။မြန်မာလိုတော့ January လို့ပြောဆိုရေးသားသုံးနှုန်းကြတာပါ။ January ဆိုတဲ့လအမည်အသုံးနှုန်းကရောမနတ်တစ်ပါးဖြစ်တဲ့ Janus ကနေဆင်းသက်လာတာဖြစ်တယ်လို့သမိုင်းစာမျက်နှာတွေမှာတွေ့ရပါတယ်။ဂျန်နဲဆိုတဲ့အတိတ်ပဲကရောမလိုတော့တကားပေါက်ဖြစ်ပြီးအဲ့ဒီနတ်ဖျားဟာအတိတ်နဲ့အနာဂတ်နှစ်ခုစလုံးကိုဖြတ်တန်းရပြီးအတိတ်နဲ့အနာဂတ်ကိုကြည်နေတဲ့ပုံတံမျက်နှာနှစ်ဖက်ပါတဲ့နတ်ဖျားဖြစ်ပါတယ်ရပောင်း31ရက်ရှိတဲ့ဇန်နဝါရီလဟာမြန်မာနိုင်ငံနဲ့ပတ်သက်ရင်လဲသမိုင်းဝင်ထူးခြားတဲ့လတစ်ခုဖြစ်တယ်လို့ဆိုရမှာပါဇန်နဝါရီလ၄ရက်နေ့ဟာနှစ်တရာကျော်အင်္ဂလိပ်ကိုလိုနီလက်အောက်မှာနေခဲ့ရတဲ့မြန်မာနိုင်ငံလွတ်လပ်ရေးရခဲ့တဲ့နေ့ရက်ဖြစ်ပါတယ်။1948ခုနှစ်ဇန်နဝါရီလ၄ရက်မိနစ်၄နာရီမိနစ်20မှာမြန်မာနိုင်ငံဟာလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ဗြိတိရှ်ဘုရင်ကဆာဟူဘတ်ရန်ဆာမြန်မာနိုင်ငံရဲ့ပထမဆုံးသမ္မတကြီးဆက်ရွှေတိုက်ကိုအာဏာလွှဲပြောင်းပြီးလွတ်လပ်ရေးပေးခဲ့တာပါ။ဇန်နဝါရီလဟာမြန်မာနိုင်ငံအတွက်သမိုင်းဝင်လာတလာဖြစ်ခဲ့တယ်လို့ကမ္ဘာသမိုင်းကြောင်းတွေမှာလည်းအမှတ်ရစရာအဖြစ်ပြက်တွေမှတ်တမ်းတွေရှိခဲ့ပါတယ်။ 1989ခုနှစ်ဇန်နဝါရီလ9ရက်နေ့မှာအမေရိကန်ပြည်အောင်စုမှာပထမဆုံးသမ္မတရွေးကောက်ပွဲ Electro Vote မဲပေးပွဲကျင်းပခဲ့တာပါ။ကမ္ဘာကုလသမဂ္ဂရဲ့ပထမဆုံးအထွေထွေညီလာခံကြီးကျင်းပခဲ့တာလည်းဇန်နဝါရီလထဲမှာပဲဖြစ်ပါတယ်။1946ခုနှစ်ဇန်နဝါရီလ10ရက်နေ့ကလန်ဒန်မြို့မှာကျင်းပခဲ့တာဖြစ်ပြီးအဖွဲ့ဝင်နိုင်ငံပေါင်း52နိုင်ငံတက်ရောက်ခဲ့ကြတာပါ1993ဇန်နဝါရီလ10ရက်နေ့ကတော့ချက်ကိုစလိုဗက်ကီးယားဟာချက်ရီပပ်ဘလစ်နဲ့စလိုဗက်ရီပပ်ဘလစ်ဆိုပြီးတရားဝင်နိုင်ငံနှစ်ခုဖြစ်သွားခဲ့တဲ့နေ့ပဲဖြစ်ပါတယ်ဘယ်လိုအကြောင်းအရာအချက်လက်တွေကိုပဲဖြစ်ဖြစ်သိချင်ရင်အားလုံးသွားရှာကြည့်ကြရတဲ့ Wikipedia online စာမျက်နှာကိုတော့2000ခုနှစ်ဇန်နဝါရီလ15ရက်နေ့မှာစပြီးလွှင့်တင်ခဲ့တာပါ1935ခုနှစ်ဇန်နဝါရီလ24ရက်နေ့ဟာကမ္ဘာမှာဘီယာကိုတန်ဖိုးနဲ့ပထမဆုံးတရားဝင်ရောင်းချတဲ့နေ့ပဲဖြစ်ပါတယ်။ဘီယာအမျိုးမျိုးတွေကတော့ Kruger's Finance ဘီယာနဲ့ Kruger's Cream Ale တို့ပဲဖြစ်ကြပါတယ်။ဇန်နဝါရီလထဲမှာပဲကမ္ဘာမှာထင်ရှားကျော်ကြားသူတွေအတော်များများကိုလည်းမွေးဖွားခဲ့တာပါ။နျူတန်နီယာမားနဲ့ကမ္ဘာကျော်ခဲ့တဲ့သင်္ချာနဲ့သိပ္ပံပညာရှင်ကြီး Isaac Newton ကမ္ဘာကဏ္ဍဝင်တေဂီတာတွေရေးသားဖန်တီးခဲ့တဲ့ Wolfgang Amadeus Mozart American Dollar တရားနာနေမှာတွေ့ရတဲ့ထင်ရှားတဲ့စာရေးဆရာပုံနှိပ်ထုတ်ဝေသူနိုင်ငံရေးအတွေ့အခေါ်ပညာရှင်တီထွင်သူသိပ္ပံပညာရှင်အပြင်တန်တမန်လည်းဖြစ်သူ Benjamin Franklin American သမားတွေဖြစ်ကြတဲ့ Richard M. Nixon Franklin D. Roosevelt လူခွင့်ရေးလှုပ်ရှားသူ Martin Luther King Jr. မြောက်ကိုရီးယားနိုင်ငံခေါင်းဆောင် Kim Jong Unကမ္ဘာလဲဝေကျော်ကက်ဆီယပ်စ်ကလေးခေါ်မိုဟာမက်အလီအမေဇုန်စတင်ထူထောင်ခဲ့တဲ့တထေးကြီးဂျက်ဘေဆော့အပြင်အနုပညာနယ်ပယ်တွေကဆိုရင်လေကမ္ဘာကျော်တွေဖြစ်ကြတဲ့ရော့ကန်ရိုးဘယင်းလို့ထင်ရှားတဲ့အဲလ်ဗစ်ပရက်စလီရော့ကဆူရိုဂျီရော့စတီဝတ်မစ္စတာဘင်းအဖြစ်နာမည်ကျော်ကြတဲ့မင်းသားကြီးရိုဝန်အက်ကင်ဆန်ဟောလိဝုဒ်မင်းသားတွေဖြစ်ကြတဲ့မဲလ်ဂစ်ဘဆင်နီကိုလတ်စ်ဂိတ်အော်လန်ဒိုဘလူးမ်အီလိုင်ယာဝုဒ်Justin Timberlake, Namaji Country Asuroji, Dolly Parton, Grammy Sushin, Alicia Keys တို့ဟာဇန်နဝါရီလမှာမွေးဖွားတဲ့ထင်ရှားကျော်ကြားသူတွေဖြစ်ကြပါဗျ။မြန်မာနိုင်ငံကတော့1516ခုနှစ်ဇန်နဝါရီလ16ရက်နေ့မှာဘယင်းနောင်1859ခုနှစ်ဇန်နဝါရီလ1ရက်နေ့မှာတီဘောမင်း1820ခုနှစ်ဇန်နဝါရီလ31ရက်နေ့မှာကနောင်မင်းသာ1909ခုနှစ်ဇန်နဝါရီလ22ရက်နေ့မှာကုလသမဂ္ဂမှတတိယမြောက်အထွေထွေအတွင်းရေးမှူးချုပ်ဖြစ်ခဲ့သူဦးတန်းတို့ကိုမွေးဖွားခဲ့ကြတာပဲဖြစ်ပါရဲ့ရှင
်။တရင်နေတကတုဒအစီအစဉ်ကိုတင်ဆက်ခဲ့တာပါ VO ရဲ့စနေနေ့ညဘက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တော်ရရှင်နေနေတဲ့ VOA ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့အီးမေးလ်ကနေတဆင့်ရေးသားနိုင်ပါတယ်။ရေးသားမယ့်လိပ်စာကတော့ bami@voanews.com ဖြစ်ပါတယ်။ကူးဆက်လက်ပြီးတော့တရင်အချင်းကျုပ်တီကိုတော့ကျွန်တော်ကပဲတင်ပြပေးပါအောင်မယ်မြန်မာနိုင်ငံမှာမတရားဖမ်းဆီးခံထားရသူအလုံးကိုပြန်လွှတ်ပေးဖို့ဒီကနေ့ကြာရောက်တဲ့89ကြိမ်မြောက်လွတ်လပ်ရေးနေ့မှာအမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်ကိုယ့်အနာဂတ်ကိုကိုယ်တိုင်ပုံဖော်ခွင့်ရှိမဲ့လွတ်လပ်တဲ့မြန်မာနိုင်ငံကိုပထမအဆုံးအသိမှတ်ပြုခဲ့တဲ့နိုင်ငံတွေထဲမှာပါဝင်ခဲ့တဲ့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံပြည်သူတွေဘက်ကရက်တီထောက်ခံမှုကိုထပ်လောင်းအတည်ပြုကြောင်းအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကသူထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။တောင်ကိုရီးယားနိုင်ငံကသမ္မတလုံခြုံရေးအထူးတပ်ဖွဲ့တွေအနေနဲ့သမ္မတရွဆူယိုကိုဖမ်းဖို့ထုတ်ထားတဲ့ဝရန်အတိုင်းလိုက်နာဖို့အမိန်ပေးပါလို့ယာယီသမ္မတကိုစုံစမ်းစစ်ဆေးမှုတွေကဒီကနေ့တောင်းဆိုပါတယ်။ယာရုကနေဖေရှားခံထားရတဲ့သမ္မတရွန်ဆုယိုးကိုအင်ဒိုမှာဂျာတာပရင်းတွေကတွားရောက်ဖမ်းဆီးဖို့စ조사ခဲ့တာလည်းမအောင်မြင်ခဲ့သလိုနောက်တစ်ရက်မှာ조사ခဲ့တာလည်းဖမ်းဆီးဖို့မအောင်မြင်ဖြစ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှဒီဇင်ဘာလ29ရက်ရောက်ကွယ်လွန်သွားတဲ့သမ္မတဟောင်းဂျင်မီကာတာရဲ့6ချက်ကြာနိုင်ငံတော်ဇာပနာအခမ်းအနားကိုဒီကနေ့စတင်ကျင်းပပါတယ်။သူရဲ့မွေးရမြေဖြစ်တဲ့ဂျော်ဂျီယာပြည်နယ်ဖလိန့်စ်မှာဇာပနာအခမ်းအနားကိုစတင်မှာဖြစ်ပြီးသူရဲ့မြို့သူမြို့သားတွေဂါတဝပြုနိုင်ဖို့သူရဲ့ရုပ်အလောင်းကိုမြို့ထဲမှာလှည့်လည်တည်ဆောင်သွားမှာဖြစ်ပါတယ်။သတင်းအချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့အတန်လွဲ့စီစီကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လွှင့်ရေးမှုကကိုရံနိုင်ဖြစ်ပါတယ်။အတန်ဖန်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ရောဘတ်ဘတ်စ်တို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့ VOA ကအတန်လွဲ့စီစီနဲ့ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူတူပါတယ်ကျွန်တော်ရဲ့စနေနေ့ညဘက်
အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်သောတာရှင်မြတ်ပြည်သူအပေါင်းနဲ့ဘေးရန်တွေကိဝါကြပါစေ This program.